Welcome to the Voice of America in Burmese.
ဒီမှာညကျောင်းမှာခင်ဗျားအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ရွေးနေကြတာလေအော်လစ်လာ7ရက်သတင်းလေးညပိုင်းမှာမဝါသာစီစဉ်နေကိုမာဆန်တော်ရဲ့ည9:00နာရီစနေနေ့ဒီတိုင်းလိုမျိုးသုံးသက်တဲ့သုံးသက်နေ50တဲ့နေ့ပိုင်းလမ်းပြတရား90ကိုပြင်ဗီအိုရဲ့ ရုရှားတရုတ်နဲ့ယူရန်နိုင်ငံတွေဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူတို့သဘောကျတဲ့သူအနိုင်ရလာအောင်အမေရိကန်ပြည်သူတွေကမဲပေးနိုင်ဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာဂျာဝင်နောက်ဆက်တာတွေကိုတက်တက်ကြွကြွလှုပ်ဆောင်လာနေတယ်လို့အမေရိကန်စိုးရရဲ့ထိပ်တန်းတမ်းတင်ထောက်လှမ်းရေးတာဝန်ရှိသူတူကအထူးသတိပေးလိုက်ပါတယ်။အမေရိကန်မှာပို့ပြီးတော့သဘောထားကွဲတာတွေဖြစ်ပြီးအမေရိကန်ပြ ျိုးသားတန်တန်ထောက်လိုင်းရေးနဲ့လူမျိုးရေးဌာနညွှန်ကြားရေးမှူးဝီလျံအီဗာနီနာကပြောလိုက်ပါတယ်။ဒါမဲ့လာမယ့်အမေရိကန်သမားရွေးကောက်ပွဲမှာဘသူကိုနိုင်စေချင်လဲဆိုရတဲ့ပတ်သက်ပြီးဒီနိုင်ငံလေးကြားသဘောထားတွေလည်းကွဲနေတယ်လို့ပြောပါတယ်။ရုရှားဆူရနဲ့ဆက်နွယ်နေတဲ့သူတွေကတော့သမတ်ထရမ်အနိုင်ရဖို့အတွက်လူမှုကွန်ရက်တွေနဲ့ရုရှားရုပ်သံလိုင်းတွေမှာကြိုးပမ်းနေပြီးတော့တရုတ်နဲ့အီရန်တို့ကတော့ဒီမိုကရက်ပါတီဘက်ကဂျိုးပိုက်တဲ့အနိုင်ရဖို့အတွက်ဂျိုးပမ်းနေပုံရတယ်လို့အီဗာနီနာကပြောပါတယ်။ဒါမဲ့သမတ်ထရမ်ကတော့ထောက်လန်းရေးဘက်ကအဲ့ဒီပြောကြားချက်တွေကိုလက်မခံဘဲရုရှားနိုင်ငံပေါ်မှာသူ့လောက်တင်းတင်းမမာဆက်ဆံတဲ့သူမရှိတာကြောင့်ရုရှားနိုင်ငံအနေနဲ့ဒီသမတ်ရွေးကောက်ပွဲမှာမနိုင်စေချင်ဆုံးသူကတော့သူပဲဖြစ်ပြီးတော့တခြားလူတွေပြောတာကိုဂရုမစိုက်ဘူးလို့လည်းညွတ်စီကသူ့ရဲ့ကောက်ကလပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှပြောကြားလိုက်ပါတယ်ခင်ဗျာ။COVID-19 ကရောဂါကြောင့်အလုံးလက်မဲ့ဖြစ်သွားတဲ့ American ပြည်သူတန်းပေါင်းများစွာကိုအကူအညီပေးဖို့အတွက်အုပ်ချုပ်ရေးအမိန့်တရက်ကိုချမှတ်သွားဖို့အစဉ်သင့်မယ်လို့ Donald Trump ကတောက်ကြနေမှာပြောလိုက်ပါတယ်။အလုံးလက်မဲ့ဖြစ်နေတဲ့ American ပြည်သူတန်းပေါင်းများစွာကိုအကူအညီပေးအစီအစဉ်နဲ့ပတ်သက်ပြီးတော်တော်မှန်နေကြဆက်ပြီးတော့သဘောတူညီမှုမရဘဲဖြစ်နေတာကြောင့် Donald Trump ကအဲ့လိုပြောလိုက်တာပါ။သူ့အနေနဲ့အလုံးလက်မဲ့ကြိုးခံစား권တွေကိုအခုနေ့ကုန်ထိဆက်ပြီးသွားဖို့ကျောင်းသားတွေကပေးထားတဲ့ချင်းငွေတွေပြန်ပေးဖို့ကိစ္စကိုဆိုင်းငံ့ပြီးအတိုးတွေကိုရှော်ပစ်ဖို့မန်ချင်းဝင်တဲ့အိမ်ဝယ်ထားပြီးတော့အိမ်လောက်ကမပေးနိုင်တဲ့သူတွေကိုဖယ်ပေးခိုင်းတာတွေကိုမလုပ်နိုင်အောင်တရားဝင်ဆိုင်ငံ့ထားတာတွေကိုတတန်းတိုးဖို့အုပ်ချုပ်ရေးမင်းတရက်ကိုပြင်ဆင်နေတယ်လို့သမထောင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပြင်ဒီအုပ်ချုပ်ရေးမင်းထဲမှာအခွန်ဆောင်မှုကိစ္စတွေကိုလည်းနှစ်ကုံထိရွှေ့ဆိုင်းဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။ဒါပေမဲ့သူပြောသလိုမျိုးအုပ်ချုပ်ရေးအမိန့်ကိုထုတ်ပြန်နိုင်တဲ့တရားဝင်အာဏာသူ့မှာရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးသလိုတကယ်လို့ဒါတွေကိုအကောင့်ထဲပေါ်ပြခဲ့ရင်လည်းအလုပ်ဖြစ်မယ်မဖြစ်ဘူးဆိုတာကအခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ။လေဗနန်နိုင်ငံဘေရုတ်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကပောက်ကွဲမှုကြီးဖြစ်ပွားပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလေဗနန်နိုင်ငံကိုသမားထရမ့်ရဲ့ညွန်ကြားမှုအောက်ကနေအရေးပေါ်အကူအညီတွေကိုပို့ဆောင်ပေးနေပြီးတော့အစားအစာရေနဲ့ဆေးဝါးအထောက်ပံ့ပစ္စည်းတွေကိုစတင်ပေးနေတယ်လို့မျိုးသားလူမျိုးရေးချန်ပီရောဘတ်အိုဘရိုင်းကတောက်ချာနေကပြောလိုက်ပါတယ်။ဒါပြင်နောက်ထပ်လိုအပ်တဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီတွေကိုတည်ရှိနိုင်ဖို့အတွက်အမေရိကန်အနေနဲ့လေဗနွန်အာဏာပိုင်နည်းနဲ့တူဆက်လက်ဘူးတွဲလှုပ်ဆောင်သွားမှာဖြစ်ပြီးတော့အကူအညီတွေလည်းထပ်ပေးသွားမှာဖြစ်တယ်လို့ပြောပါရယ်။အမေရိကန်ရဲ့နိုင်ငံကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီအနေနဲ့လည်းအကူအညီတွေကိုပေးပို့နိုင်ဖို့အတွက်ဘေးဒုက္ခအကူအညီကယ်ဆယ်ရေးအဖွဲ့တွေကိုဆေးလွှတ်ထားတယ်လို့သူတို့ရဲ့ကြေညာချက်ထဲမှာပြောထားပါရယ်။အမေရိကန်အနေနဲ့လေဗနွန်နိုင်ငံကိုဘေးဒုက္ခကယ်ဆယ်ရေးအကူအညီဖြစ်တဲ့ဒေါ်လာ18တန်ပေးဖို့ကနဦးကတိပြုထားပြီးတော့အခုလိုကြေကွဲပွဲရအဖြစ်ဆိုးကြီးကနေပြန်လည်ထူထောင်ဖို့လုပ်တဲ့နေရာမှာအမေရိကန်အနေနဲ့လေဗနွန်ပြည်သူတွေကိုဆက်ပြီးကူညီသွားမှာဖြစ်တယ်လို့နိုင်ငံတကာဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်။အမေရိကန်အနေနဲ့အကူအညီတွေအပြင်တခြားနိုင်ငံတွေနဲ့ပူးပေါင်းပြီးတော့လည်းဒီပောက်ကွဲမှုကြီးဘာကြောင့်ဖြစ်နေလဲဆိုတာကိုသေသေချာချာပွင့်လင်းမြင်သာမှုရှိရှိစုံစမ်းဆွေးနွေးဖို့တောင်းဆိုတယ်လို့ဝန်ကြီးပွန်ပီယိုကပြောပါရယ်။ကုလသမဂ္ဂကယ်ဆယ်ရေးအဖွဲ့ကတော့ပျက်စီးတွေကြောင့်မှနောက်ထပ်အသက်ရှင်ကျန်ရဲ့သူတွေရှိမလားဆိုတာကိုမနေ့ကရှာဖွေခဲ့ကြပြီးတော့ပြင်သစ်တဲ့ရုရှားကကယ်ဆယ်ရေးအဖွဲ့ကလည်းဒီပောက်ကွဲမှုကြီးဖြစ်တဲ့နေရာတော်ရမှာခွေးရည်နဲ့မနေ့ကလိုက်လံရှာဖွေခဲ့ကြပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံတောင်ပိုင်းမှာခီးသည်တင်လျင်ဒဇင်စင်သက်စင်မှာပြည်လမ်းချော်ပြီးတော့ပြည်လမ်းဘေးကတောင်ဆောင်တွေကိုထိုးကျပျက်စီးသွားတာကြောင့်18ယောက်ထပ်မင်းတွေဆုံးပြီးတော့125ယောက်ကျော်ထဏ်ရသွားခဲ့ပါတယ်။ Air India Express လေကြောင်းလိုင်းက Boeing 737ခီးသည်တင်လျင်ဟာဒူဘိုင်းကနေကေရလာပြည်နယ်ခိုဇီကိုဒီမြို့နားကခါလီကတ်လေစိတ်ကိုဒေသစံတော်ချိန်တောက်ကြနေည9:40မှာစင်သက်စင်မှာဘိုးတဲထံသောရောက်တော့တာကြောင့်အခုလိုပြည်လမ်းချော်ပြီးတော့ပြတ်ကျသွားတာဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။လေရင်စင်းချိန်မှာရာသီဥတုမကောင်းတာကြောင့်လေရင်ကဒုတိယကြိမ်ဆင်းဖို့လုပ်ခဲ့စဉ်အခုလိုပြည်လမ်းချော်သွားခဲ့တာပါ။ပ လေရဲ့ဦးကောင်းပိုင်းကလေကြီးနဲ့တိုက်မိတာကြောင့်လေရဲ့ကိုရဲဟာထပိုင်းကျူးသွားခဲ့ပြီးတော့တစ်ခုနဲ့တစ်ခုမိတာတော်လေးဝေးတယ်လို့တောင်းရှိသူတွေကပြောပါတယ်။လေငွေးဟာကုန်းမြစ်တစ်ခုပေါ်မှာရှိနေတာကြောင့်သူ့ရဲ့ပြေးလမ်းကအမြင့်ပိုင်းမှာရှိနေပြီးတော့ပြေးလမ်းဆုံးကတောင်သောဟာအနည်းငယ်မဆောင်နေတာဖြစ်ပါတယ်။အခုလိုလေမတော်ဆဖြစ်မှုကြောင့်လေမှုနှစ်ဦးလုံးသေဆုံးခဲ့ပြီးတော့ဒဏ်ရာသူတွေအများပြားဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်။COVID-19 ကြောင့်အိန္ဒိယနိုင်ငံကပြီးခဲ့တဲ့မတ်လကစပြီးနိုင်ငံကလေကြောင်းခီးစဉ်တွေကိုပိတ်ထားတာကြောင့်ပြည်ပမှာပိတ်မိနေတဲ့သူတွေကိုဒူဘိုင်ကနေတင်ဆောင်ပြီးအိန္ဒိယနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်။လေမမလေမူလန်း6ဦးပါဝင်လူ190ပါဝင်တယ်လို့လည်းပြောပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လည်တင်နေပါရရှင
်။ VOA ကဆက်လက်တင်ပြနေပါတယ်။အခုဆက်ပြီးတော့သတင်းတွေကိုကျွန်တော်ချွတ်ချော်သိမ်းပြပြသွားပါမယ်။ဒီကနေ့ကမြန်မာနိုင်ငံတဝမ်းမှာတပါတီအာဏာရှင်အစိုးရကိုဆန့်ကျင်ပြီးရှစ်လေးလုံးလူမှုအုံကြောင်းမှုကြီးဖြစ်ခဲ့တဲ့32နှစ်မြောက်နေ့ဖြစ်ပါတယ်။ရှစ်လေးလုံးရေတော်ဘုံဟာပြည်သူလူထုတရားလုံးနဲ့ဆိုင်တဲ့ရေတော်ဘုံကြီးဖြစ်တဲ့အတွက်ဒီကနေ့မှာအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တူတူယောက်ကဥဆောင်တာမျိုးမဟုတ်ဘဲလူထုတရားလုံးပါဝင်ပြီးတော့အထိမ့်မှအခမ်းအနားတွေကျင်းပကြတယ်လို့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တူဖြစ်သူကိုကြည်မီက VOE ကိုပြောပါတယ
်။ရှစ်လေးလုံးစာ88ရေတော်ဘုံကြီး88တမုတ်စီအေးတော်ဘုံကြီးပေါ့နော်88တမုတ်စီအေးတော်ဘုံကြီးအဲ88တမုတ်စီအေးတော်ဘုံကြီးကပြည်သူတရားလုံးနဲ့ပိုင်ပါတယ်အဲ့တော့ပြည်သူပြောက်ချင်းစီလို့ခေရှိတယ်အဲ့တော့ဒီနေ့ကိုဗစ်ကာလမှာအခုလုံးတဲ့ခီချင်းပြန်လာပြည်သူပြောက်ချင်းစီကနေတော့ပြည်သူကလည်းပေါဝင်လုပ်ထားတာကိုတွေ့ရပါတယ
်လွန်ခဲ့တဲ့32နှစ် 1988 ခုနှစ်ဩဂုတ်လ10ရက်နေ့ကနိုင်ငံတော်ဝန်လူမှုတရားလုံးလမ်းလေပေါ်ထွက်လာပြီးမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဦးဆောင်တဲ့အစိုးရနှုတ်ထွက်ပေးဖို့နဲ့ပါတီဆိုဒီမိုကရေစီစနစ်ဖော်ဆောင်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လေအဲ့ဒီအချိန်ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုလိုက်ပြောတဲ့အစားဗိုလ်ချုပ်ကြီးအောင်ဦးနေဝင်ဦးဆောင်တဲ့အစိုးရကဆန္ဒပြသူတွေကိုစစ်တပ်သုံးပြီးအင်အားသုံးနှိမ့်နှင်းခဲ့ပါတယ်။အဲ့ဒီကြားမှာပဲကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူတွေဟာနောက်ဆုံးသွားပဲဆက်ပြီးဆန္ဒပြခဲ့ကြတာကြောင့်နိုင်ငံတော်အစိုးရအုပ်ချုပ်ရေးရန်နေရာတွေရပ်ဆိုင်းသွားတဲ့အခြေအနေတွေရောက်ခဲ့ပါတယ်။အဲ့ဒီနောက်စက်တင်ဘာလ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲပြီးတော့ဆန္ဒပြသူတွေကိုပြစ်ခတ်နှိမ့်နှင်းခဲ့ပါတယ်။အဲလိုတိခတ်ဖြိုခွဲတာကနေတည်ဆုံးသူဗနည်းအောင်ရှိတယ်ဆိုတာအခုချိန်ဒီအတိအကျမသိရသေးပါဘူး။ရှီလိုအရေးတော်ပုံ32နှစ်ပြည့်သတင်းလွှာကိုသတင်းတွေပြီးမှထုတ်လင်းဖို့ရှိပါတယ်။အာဖရိကတိုက်မှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အပြင်းအထန်အခိုင်အမာလှုပ်ဆောင်မှုလိုတယ်လို့အာဖရိကသမဂ္ဂကပြောလိုက်ပါတယ်။အာဖရိကတိုက်တဝန်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တသန်းကျော်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းတချို့နိုင်ငံတွေမှာတက်ခွဲဆန့်သက်တာတွေကပြည်ပြည့်စုံမှုမရှိတာကြောင့်အမှန်တကယ်ကူးစက်သူအရေအတွက်ဟာအဲ့ဒီထက်ပိုများမယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တောက်ကြံနေတဲ့အထက်မှာနောက်ထပ်ယောဂါဘူးကူးစက်သူ6000ကျော်ရှိခဲ့ပါတယ်။အခုဆိုရင်စုစုပေါင်းယောဂါကူးစက်သူအရေအတွက်9သန်းနာနီးလာပြီဖြစ်တယ်လို့တည်ဆုံးသူအရေအတွက်ဟာလည်း36000ကျော်သွားပြီလို့ COVID-19 ယောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိစ္စတွေမှာတွေ့ရပါတယ်။ဒီကမ္ဘာလုံးမှာယောဂါကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ဘရာဇီးလနိုင်ငံမှာတော့စုစုပေါင်းလူ3000နီးပါးယောဂါဘုကုသခံရပြီးတေဆုံးသူ3000နီးပါးရှိနေပါပြီ။ Johns Hopkins တက္ကသိုလ်ရဲ့ဒီကနေ့ကိန်းဂဏန်းတွေကြောင့်ကမ္ဘာတဝန်းမှာ COVID-19 ကူးစက်သူအရေအတွက်19သန်းကျော်နေပြီဖြစ်ပြီးတေဆုံးသူက9200ကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအိန္ဒိယနိုင်ငံမှာ24နာရီအတွင်း COVID-19 ယောဂါကြောင့်တေဆုံးသူ933ဦးအပါအဝင်နောက်ထပ်ယောဂါကူးစက်သူပေါင်း6100ကျော်ရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 2.2 သန်းနီးပါးရှိသွားပါပြီ။လွန်ခဲ့တဲ့ရက်30အတွင်းတည်ဆုံးသူ 2,000 ကျော်အပါအဝင်စုစုပေါင်းတည်ဆုံးသူ 42,000 ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။ဇွန်လအလယ်လောက်ကတည်းကတနေ့ကိုဖျံများကူးစက်ခံရသူအရေအတွက်ဟာ 9,000 ပတ်ဝန်းကျင်ရှိလာနေတာပါ။အမေရိကန်နဲ့ဘရာဇီးလ်ပြီးရင်အိန္ဒိယနိုင်ငံဟာတစ်ကမ္ဘာလုံးမှာရောဂါပိုးကူးစက်သူအရေအတွက်တတိယအများဆုံးနိုင်ငံဖြစ်ပါတယ်။တည်ဆုံးသူအရေအတွက်က200ခန့်လုံးလောက်ပဲရှိတာမို့အမေရိကန်နဲ့ဘရာဇီးလ်တို့ထက်တော့အများကြီးပိုနေပြီမယ်လေ။ဗိုင်းရပ်စ်ပိုးဟာတနိုင်ငံလုံးမှာကြေကြေပြန့်ပြန့်ကိုကူးစက်နေတာဖြစ်ပါတယ်။ COVID-19 ရောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ရောဂါပိုးကူးစက်ခံရသူ31ဦးရှိခဲ့ပါတယ်။ Kusa Kanyadu Amyazuha, Nangan and Nopia Shinjan Didaga Pibi, Elima, Yoga Bukusa Kanayadu, Konyang Hazen Iba Shitabare. Shinjan Didama, Nota Kusadu, Nasangau Shidelu, Liu Jamae Commission, Digni Piovare. Nota Chaugaro, Liu Pimaji Pimbagani, Janadu de Pipare. Liu Nangama, Mala Rega, Pirima, Yoga Bukusa Mu Jadogera Pibime, Dida Alai Dena Kusa Dari, Ari Echingrega Shila Nigaba. Australian and Victoria Dinemaro, Covid-19 Yoga Kusatu, Nota Lia Tosacha Ushigabi, this only the Sanya Tatubare. Melbourne Muma, Kuchenti, Eduala, Big Binkan, the Tadalu, Yamate Amelia Topian Taze Shivare. American Hollywood Yoshin Tolu Yakomi Viha, a Chumia Nyala, Dio Zigogu, Lemelu Yabu Utre, Dio Zuya Majidari, Dru Yoshin Dirama Mapaya, or Sinsalo Yaguni Jarelu, a seeing Kazadir Kuma, Popia Tavare. ဒီဥစုရမကြိုက်တာတွေသူတို့ရုပ်ရှင်တွေထဲမှာမပါရအောင်ပို့ပြီးလုပ်လာကြတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာနယူးယောက်ခြေဆိုင်အဖွဲ့ Pan အမေရိကန်ဟောလိဝုဒ်ယုံရှင်ထုတ်လို့ရေးကုမ္ပဏီတွေကသတ်မှတ်ထားတယ်လို့ဟာဗတ်တက္ကသိုလ်ကတရုတ်လိုက်တုတ်တည်သည့်ဟောက်ဂျန်းကပြောရေးကိုပြောပါတယ်။ခွင့်ပြုချက်ရလို့ယုံတင်ပြသနေပြီဖြစ်တဲ့ယုံရှင်ကတကောင်နဲ့ပတ်သက်ရင်တော့မှယုံရှင်တွေကပြောစကားတစ်ခုခုဒါမှမဟုတ်တရုတ်ဆောင်တရုတ်ယောက်ကိုတရုတ်အစိုးရကမကြိုက်ဘူးဆိုတာနဲ့ချက်ချင်းပြန်ပိတ်ပစ်တတ်ပြီးထုတ်လို့သူတွေအန ဲ့ Django Unchained ရုပ်ရှင်ကြုံခဲ့ရတာကိုသူတည်တည်ဟောင်ကျန်းကနမူနာပြပါတယ်။ဒီရုပ်ရှင်ကောင်တွေမှာအရိကာပြနေတာတရေဖဲရှိသေးချိန်တရုတ်ဗီဒီယိုနဲ့ရုပ်သံလုပ်ငန်းကြီးကြီးရဲ့အဖွဲ့ကဘာအကြောင်းပြချဲမှမပေးဘဲဆက်မပြဖို့အကြောင်းကြားတဲ့စာကိုရုပ်ရှင်ထုတ်တဲ့ကုမ္ပဏီရခဲ့တယ်လို့ဟောင်ကျန်းကပြောပါတယ်။မင်းသား Harrison Ford နဲ့ Richard Gere လိုမင်းသမီး Selena Gomez နဲ့ Sharon Stone လိုတရုတ်ဆောင်တွေဟာတရုတ်မှာပြမယ့်ရုပ်ရှင်တွေထဲမှာထဲမရိုက်သူတွေဖြစ်တယ်လို့အစိုးရကစားမှပြောထားပါတယ်။တရုတ်ဈေးကွက်အတွက်ရုပ်ရှင်တွေကိုရိုက်တဲ့အခါအဲဒီလိုတရုတ်ဆောင်တွေဟာထဲမရိုက်ရမယ့်အနီးမဲစီးရင်ထဲမှာပါသူတွေဖြစ် Hollywood ကုမ္ပဏီတွေကသတ်မှတ်ထားကြတယ်လို့ဟောက်ဂျန်းကပြောပါတယ်ခင်ဗျာ
။
ဘူရူညာအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးသတင်းတော်တွေနဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြပါမယ
်ဆီယနာရှင်ကိုတော်လှန်ခဲ့ကြတဲ့ရှစ်လေးလုံးလူလူရေတော်ဘုံကြီး32နှစ်တက်တမ်းမှာပြည်သူတွေမျှော်လင့်တဲ့ဒီမိုကရေစီအပြောင်းအလဲမျိုးပေါ်ပေါက်နေပါပြီလားရှစ်လေးလုံးမျိုးဆက်တွေရဲ့အမြင်တွေကိုစူးစီးတင်ပြပေးကြပါတယ်ရှင်ကျွန်မဆုမွန်ပါရှစ်လ1988ခုနှစ်ကနိုင်ငံတော်ယဟန်ရှင်လူကျောင်းသားပြည်သူအများတတိုင်းရေလုံးတိုင်းတာနဲ့ဒီမိုကရေစီရရှိရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူလူရဲတော်ဘုံကြီးဟာဒီကနေ့2020ပြည့်နှစ်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း32နှစ်တိုင်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့လည်းရှစ်လေးလုံးလူလူရဲတော်ဘုံကြီးကလည်းယဟန်ရှင်လူကျောင်းသားပြည်သူလူလူလိုလားတောင်းတတိုက်ပွဲဝင်ခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းတွေနဲ့ညီတဲ့အခြေခံလူ့ခွင့်ရေးတွေအခုချိန်ထိတင်းပြစ်ကြက်ပြစ်မရသေးဘူးလို့ရှစ်လေးလုံးမျိုးဆက်တွေနဲ့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်ပြည်သူလူထုလိုလားတောင်းတတဲ့ရှစ်လေးလုံးရည်မှန်းချက်ပေါ်ထွန်းလာနိုင်အောင်ခိုင်မာတဲ့အခြေခံဥပဒေမူတရက်ကိုထူထောင်နိုင်မှုဒီမိုကရေစီအင်အားစုတွေဘက်ကမဟာမိတ်ဖွဲ့ပူးပေါင်းပြီးကြိုးစားသွားကြဖို့ရှစ်လေးလုံးနှစ်ပတ်လည်မှာ88မျိုးဆက်ခေါင်းဆောင်ကိုမြအေးကတိုက်တွန်းပါတယ
်ရှစ်လေးချက်လူလူရေတော်ဘုံကြီးကလားတောင်းတချက်တရားတော့ဘူးမလင်းလင်းကြွားလို့ရှိရင်ကျွန်တော်တို့ကမမီသေးဘူးမရောက်သေးဘူးလို့ကျွန်တော်မြင်တယ်လေဒီကနေ့ပြည်သူတွေကတိုင်းရင်းသားပြည်သူတွေတည့်ရလုံးကနေပြောနေတာကမြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်တရားမှုတည်ဆောက်မယ်ဖက်ဒရယ်ဒီမိုကရေစီတိုင်းကတည်ဆောက်မယ်ကျွန်တော်တို့ကစတင်နဲ့သွားတဲ့ constitution အစ်စ်တည့်ရပေါ်ရပေါ်ပေါ်ရေးအတွက်ကို2008ကိုပြင်ပြင်းဒါမှမဟုတ်ကျွန်တော်တို့ကိုမပြင်မဲ့အစ်စ်ကိုရေးဆွဲအဲ့လိုကျွန်တော်တို့သွားမှဒါလဲ
ကျွန်တော်တို့ရှင်းလင်းလုံးဒီမှာကြည်နေပြည်မိတယ်မဲ့ဒီလူထုလည်းလူလာတောင်းလာကြတယ်ကြည်ဝါမဲ့ကျွန်တော်နိုင်ငံလည်းတူတက်ပြောင်းနေသွားလိမ့်မယ်လို့မြင်တယ်ပြည်သူလူထုမျှော်လင့်ချက်အတိုင်းဖြစ်လာအောင်ဒီမိုကရေစီလမ်းစာပေါ်နေချိန်မှာနောက်ပြန်မဆုတ်ဘဲညီညီညွတ်ညွတ်နဲ့ရှေ့ဆက်သွားကြဖို့ကိုလည်းရှေ့ဆက်ရှေ့မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုကြည်မီကတိုက်တွန်းပါတယ်အား bila nak pihon syurga mabah bu ini je. Ada ini tu mah.
Kau bawa ni bila ni ni kau bawa kala malam mah. No, aku lalu ni mah. Jangan lalu tu cina. Cina ni terlalu dia mula kama ini mah. Lah, dan si lalu kau komputer dia cai bukji. No, bukji jangan lalu tahu nampu dia. No, ini si mah dia jangan lalu pan ni cai bukji jangan lalu lipu nampu dia. Tapi mah, jangan lalu kita semua dia tu ni ye. Ada.
จะสาดีดังหูจันโรแค่ไหนมีเงี้ยแต่งก็ชีสตัวมันขี้ยะตัวตัวดูไหมแต่ยังไม่รู้นะท้องชื่อพ่อจิ๋วเฉียงหูจันโรเปลี่ยนหูจูซ่าเลยไหมเจ้าชื่อลู่จังหน้าปีดูลู่ลู่แล้วหมอเรื่อยลู่ลู่อาเนี่ยเจ้าสุเกเรเชิงกันใครมาเรื่อยสนิทเดือดทุเรานายโมโซยโนตันดีก็อุตส่าห์เนี่ยตัวเองปะก้าสับปีอากาศเทพพบุเยจีบาร์เรลูอันนี้ก็มีคนเล่าชาดูทรายเงาหูมาเพื่อการมาเขียนลีกาตงตาบาร์เรแต่ไม่ใช่รู้ลู่ว่าป้องเทียนี่แต่แม
ပါရှိရဲ့ဥဆောင်ပိုင်းကပုံပြီးတစ်ချက်တစ်ချက်တက်တာနဲ့ဥဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့အနောက်ကလက်ရမယ်ပြည်သူလူထုတွေနိုင်ငံရေးအာဏာရှိတွေဒီအားလုံးကလည်းကျွန်တော်တို့ညီညွတ်နဲ့လိုက်ကြပါပဲလို့ကျွန်တော်တို့ပြောရရုပ်ကြီးရဲ့အဲ့တော့ဥဆောင်မှုခံခံတာကဒီပိုပြီးတော့ကျွန်တော်တို့ဒီဆက်စူးစမ်းဖို့လိုတယ်ဆိုတာကျွန်မဒီနေ့မှာသုံးသပ်ပြရစီအာဒီတခေကိုတော့မိုက်ကိုရက်က
ကိုကြည့်တယ်ဒီမဇလာတပတ်ဒီအနာရှင်နှစ်ယောက်ကြဖို့အခုချိန်ကြည့်ကျွန်တော်တို့ဆက်ပြီးတော့ဆရာနာရှင်စနစ်ကြီးကဒီနေ့မဆောင်ရှိဖို့ဒီကိုချိန်ကဥပဒေကိုကာကွယ်ယူထားရင်မှသူဆက်ပြီးတော့ရည်တည်နေရပါလေအခုဒီနေ့ကျွန်တော်တို့ကလူလူတင်ယောက်ထားတဲ့အစိုးရကလည်းတကယ်လူလူအားကိုယုံကြည်ဖို့လိုပါတယ်
ကျောင်းသားသမဂ္ဂကောင်းဆောင်ဟောင်းတို့ဖြစ်တဲ့ကွန်မင်းသွေးတက်ကလည်းလက်ရှိပြည်သူတွေလိုလားစေစာနာပြည့်ပြီဖို့ဆိုရင်လူလူရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေလူလူရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့ပြောပါတယ်။လူလူရဲ့ဟိုသားတဲ့စံသားတွေရခုချိန်ကြီးတော့မဟုတ်အပြည့်တော့မရရှိပြီးတော့ဆက်ပြီးတော့ကျွန်တော်ထပ်ပြီးတော့တိုက်ပွဲဝင်အောင်ဆက်လုပ်ရအောင်ပါပါလို့ခင
ရှင်လေးလုံးရင်းနေနေဟစ်တိုင်အထိမ့်မဲ့အနေနဲ့နှင်းစီနေတဲ့ဖြန့်ကျဲပြီးတော့ရှင်လေးလုံးရေတော်ဘုကာလအတွင်းမှာအသက်ပေးခဲ့ကြဘဝတွေရင်းခဲ့ကြတယ်ရဟန်းရှင်လူကြောင့်သာပြည်သူလူထုကိုဦးညွှန်ခဲ့ကြတယ်လို့ပါဝင်သူတွေကပြောပါတယ်ကျွန်မစုမမရှင်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစင်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့တောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
Facebook ဖန်ဆီးနေတဲ့ကြားကထိုင်းမြန်မာလာအိုသုံးနိုင်ငံနယ်နိမိတ်ထိစပ်ရာရွှေသရီးရန်ဒေသကစိတ်ကြွစီကြရည်အများပြားဝင်ရောက်လာနေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်အဂိုလာ6ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းထိစပ်နေတဲ့ထိုင်းမြောက်ပိုင်းဖန်ခရိုင်ဒွိုင်းအန်းခန်ဒေသမှာအမှတ်နဲ့နယ်ကြားသောတပ်ဖွဲ့ကတားဆီးစစ်ဆေးခဲ့တဲ့အနှိတ်အောင်တိုယိုတာကားတစ်စီးပေါ်မှာ စိတ်ကြွစည်းပြား6တန်းခွဲဖမ်းမိတယ်လို့လာအိုနိုင်ငံဘက်မှလည်းစိတ်ကြွစည်းပြား6တန်းခွဲဖမ်းမိတယ်လို့လာအိုနိုင်ငံဘက်မှလည်းစိတ်ကြွစည်းပြား6တန်းခွဲဖမ်းမိတယ်လို့လာအိုနိုင်ငံဘက်မှလည်းစိတ်ကြွစည်းပြား6တန်းခွဲဖမ်းမိတယ်လို့လာအိုနိုင်ငံဘက်မှလည်းစိတ်ကြွစည်းပြား6တန်းခွဲဖမ်းမိတယ်လို့လာအိုနိုင်ငံဘက်မှလည်းစိတ်ကြွစည်းပြား6တန်းခွဲဖမ်းမိတယ်လို့လာအိုနိုင်ငံဘက်မှလည်းစိတ် ဒီနေ့ကိုစောင့်ကြည့်ကြတဲ့ရှင်းလင်းလုံးလူလူရေတော်ဘုံကြီးသုံးဆယ်နှစ်မြတ်တက်တံပြီးစိတ်ကြွဆေးကြတဲ့တန်းတဲ့ချီပြီးထုတ်လုပ်ဖြန့်ပြူနေတဲ့အန်ဒီယေကိုထိန်းချုပ်နိုင်ဖို့ UNODC ကုလသမဂ္ဂမူရီထိန်းချုပ်ရေးထိုင်းနိုင်ငံဌာနကိုယ်စားလှယ်မစ္စစ်ကီတာနဲ့အဖွဲ့ဟာအခုရပိုင်းတွင်ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကိုလာရောက်ပြီးနယ်မြေအာဏာပိုင်နေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးနယ်စပ်ဒေသမူရီစေဝါထိန်းချုပ်ရေးလုပ်ဆောင်နေတဲ့အခြေအနေတွေကိုဆွေးနွေးညှိနှိုင်းမေးမြန်းသွားခဲ့ပါတယ် ဟာပါတူဒေးအန်ဆက်ရိုက်ဖိုင်ဒီတိုင်းဒင်ဟက်ဘင်းအက်စ်ပင်းသူမပြောသွားတာကတော့ UNODC အနေနဲ့ကထိုင်းမူရီစေဝါနေနေတဲ့လုပ်ငန်းတွေကိုကူညီပေးသွားပါမယ်နေဆက်ဒီမှာမူရီစေဝါတွေကိုထိုင်းနိုင်ငံဘက်ကဘယ်လိုတားဆီးနေတယ်လဲဘယ်လိုနည်းပညာတွေသုံးပြီးဖမ်းဆီးစစ်ဆေးနေတယ်လဲဆိုတာတွေကိုလည်းမေးမြန်းသွားခဲ့ပါတယ်စိတ်ကြွစီပြအန်ဒီယေကိုနိုင်ငံတကာကပူးပေါင်းဖြစ်ရှင်းနိုင်မှ ပြည်ထောင်စုမြန်မာနိုင်ငံရဲ့ဖြစ်ပြီးမလေးရှားနိုင်ငံအတွင်းဝင်ရောက်မလာနိုင်အောင်ထိုင်းမလေးနယ်စပ်မှာလည်းမလေးရှားဘက်ကတန်ဆူးကြိုးတွေကာရန်နေပြီးနေကြောင်းဆောင်ချီတက်ဖွဲ့တွေကိုလည်းတိုးမြှင့်ချထားနေကြောင်းမလေးရှားနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြနေပါတယ်။ကိုဗစ် မူရစီဝါတန်တဲ့ချီပြီးအများပြထုတ်လုပ်နေကြောင်းထိုင်းမူရနေနေပြည်တော်ကပြီးခဲ့တဲ့ရက်ကပဲသတင်းထုတ်ပြန်ခဲ့ပါတယ်။2019ခုနှစ်အတွင်းမဲခေါင်မြဝမ်းတစ်လျှောက်မှာတရုတ်ထိုင်းမြန်မာလာအိုဗီယက်နမ်ကမ္ဘောဒီးယားရွှေသတိကစစ်စင်ရေးတင်ကားတက်တက်လို့ခေါ်တဲ့၆နိုင်ငံပူးပေါင်းစစ်စင်ရေးကာလမှာဆိတ်ကြွားသေးပြတန်းပေါင်း300ကျော်အိုက်စ်မူရစီဝါ73တန်နဲ့ဘင်းလူတန်ခွဲဖမ်းဆီးနိုင်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့သို့တဲ့အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါရစေ။ကျွန်မကတော့အေးရောင်ပါ။တနင်္သာရီတိုင်းဒေသကြီးရဲ့ရွာတစ်ခုကရွာသားတွေကသူတို့နေနေတဲ့တဲနေရသူတို့မပိုင်မှန်ပြလိုက်ကြရပါတယ်။သူ
တို့ဆိုရင်လည်းတော်တော်ရောမှတန်းလာသူကြိုက်
ကုန်။ကျွန်တော်တို့ဆိုရင်နေလဲဆိုရင်ကျမတို့ရောမှာတန်းလာယူမှာကြောင့်ကျမတို့ဖိပေးရမှာကြောင့်ဆွရင်နေတယ်
။အလဲမန်ကျုံးကရွာသူဒေါ်ဆန်းဒီကပြောပြခဲ့တာကသူမနေထိုင်တဲ့ကျုံးပေါ်မှာရှိတဲ့တဲတွေဟာပန်းကျုံးလုပ်ရဲ့အကျွတ်ကျူးပေါ်ကိုအတိပေးခံထားရတာဖြစ်ပါရဲ့။လက်ရှိကျုံးပေါ်မှာညရပိုင်ခွင့်အကျွတ်ပါရင်များဖြစ်ပျက်နေတယ်။ဒီဆောင်မကိုလဝဲဝက်ကတရင်တော့မင်းခန့်ကရေးလာပြီးရွှေမူကတင်ဆက်ပေးမှာဖြစ်ပါရဲ့
ကောတောင်းခရိုင်ထဲကအင်ဂျင်300ကျော်ရှိတဲ့ရွာတစ်ယောက်ကိုမြန်မာနိုင်ငံရဲ့အမှန်ထုတ်လုပ်ရေးအတွက်တက်ထုတ်ဖို့လိုအပ်တယ်ဆိုပြီးဝန်ကြီးဌာနပိုင်ဖြင့်ဆက်ထားမယ်လို့ပြည်ထောင်စုအစိုးရဒုတိယဝန်ကြီးတဦးကပြောဆိုလိုက်ပါတယ်အဲ့ဒီရွာကတော့ဘုံပြင်းမြို့နယ်ကအလဲမန်ကျွန်းကြီးပေါ်မှာတည်ရှိတဲ့အလဲမန်ရွာဟောင်းကြီးရွာဖြစ်ပါတယ်။အဲ့ဒီရွာကရွာသားတွေကတော
့အဲသူတို့လာမင်းထိုးရဆိုတော့ဟို
သူတို့လာနေထိုးတော့ထွက်ရမယ်ဆိုတာကိုသိုးရနေကြတာပေါ့။သူတို့တဲမိလည်းဖြစ်နေတဲ့အတွက်ကြောက်တော့ကြောက်တယ်။အဲ့လိုပဲရင်ကလည်းရွာကြီးတွေ့ရလုံးပြောင်းခိုင်းခံရပြီးဆိုတော့ရွာသားတွေကအဲ့လိုထက်ဖြစ်မှာကိုကြောက်နေတာပေါ့ဗျာ
။အလဲမန်ရွာဟောင်းမှာနေထိုင်တဲ့ကိုဘိုးတော်ကဖွင့်ဟခဲ့တာပါ။အလဲမန်ရွာမှာဘိုးစင်ပေါင်ဆက်နေထိုင်ခဲ့ကြတဲ့မိသားစုအများစုဟာမြေပိုင်ဆိုင်ကြောင်တရားဝင်အထောက်အထားမရှိကြပါဘူး။သူတို့ဟာအစိုးရကိုလှဆင်ဆောင်တဲ့အခွန်စာရွက်ကိုပဲအင်ချမ်းမြေပိုင်ဆိုင်မှုအထောက်အထားဖြင့်မိခိုခဲ့ကြတာပါ။အခုတော့အခွန်စာရွက်တွေလည်းမထုတ်ပေးတော့ပါဘူး။ဒါပေမဲ့ရွာသားတွေဟာသူတို့အချင်းချင်းကြားမှာမြေနေရာတွေကိုအယောင်းဝယ်လုပ်ကြတယ်လို့သူတို့နေတဲ့မြေဟာဘိုးဘပိုင်ဖြစ်တယ်လို့မြင်ကြပါတယ်။
ဆိုရင်ကိုပံမို့တော့အဲ့တော့မနာကိုဓမ္မ
ဆိုရင်ကိုပံမို့တော့အဲ့ဒါပဲကျွန်တော်တို့စီမှာတဲမီဆိုပေမဲ့တဆင့်ခံလက်ဆင့်ကန်ရောင်းဝယ်ထားတဲ့သူ့မြေခွဲကိုမြေခွဲရှိတယ်တံမိုးလည်းသူ့တိုင်းတန်းနဲ့သူရှိကြတယ်ဒါပေမဲ့ဒီကျူးကျော်ရက်ွက်မှာနေရလို့ဖြစ်တဲ့အတွက်ဆိုရင်တော့ကတော့အများရှိနေတာပေါ့ဗျာပုံစံ105လို့မျိုးကိုရဲ့ပိုင်ဆိုင်မှုတော့လိုချင်ကြတာပေါ့
အလဲမန်ရွာဟောင်းမြေနီယာတက်ထွက်လို့ရေးစခန်းမြေကိုဌာနကပြန်ဆွတ်လုပ်ဖို့ရှိမရှိဆိုတဲ့ဗိုလ်ပြင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥနေလင်းထွန်းရဲ့မိကုံးကိုစီမံကိန်းဗန္နာရင်းနဲ့စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမင်းရဲပိုင်ဟေမန္လ3ရက်မှာကျင်းပတဲ့ပြည်သူ့လွှတ်တော်15ချိန်မြောက်ပုံမှန်အစည်းအဝေးမှာဖြေဆိုခဲ့ပါတယ်
။ကော့တောင်းခရိုင်ဘုံပြင်းမြို့နယ်လယ်မှန်ကျွရအုပ်စုရှိလယ်မှန်တဲထုတ်လုပ်ရေးစခန်းမြေမှာဓာတ်တုအကြီးစားထုတ်လုပ်ခွင့်ပြုမယ့်ရရှိပြီးကြောင်းလေးလပြည့်ရှိချက်များအရအစဉ်မြင့်မှန်ထုတ်လုပ်မှုအတွက်လိုအပ်သောကုန်ကျန်းတန်းများထုတ်လုပ်နိုင်သည့်တဲလုတ်ကွက်တစ်ခုဖြစ်ကြောင်းဒေသခံပြည်သူများထိခိုက်နှံ့နာမှုမရှိစေရေးအတွက်လုပ်ငန်းခွင် area နှင့်ကင်းလွတ်ရာအလဲမန်ရွာတစ်တို့ရွှေ့ပြောင်းပေးခဲ့ပြီးဖြစ်ကြောင်း Quin View area alone, don't you name Mada, Mansayo Yadre, Luado, Dagon Yamia, Biwa, PC 90 Pitcher, Sadi, Chalamia, Chicken B, Tanani, and a son of Pinanji, Machine Deva, Pitcher Abari.
Fato Kuzele Unilin Tongaro, do you mess a nation with Baga Yatibu, Josani Vare?
Are you Jiva in your government? They can. ဒီကကန်ဒီတော့လဲဘာမှလဲအချိုးမရှိရတယ်ဒီကကန်ကနင်းနာတာတက်တက်ဖြစ်ပြီးတော့ကိုလက်ရှိလဲဟိုအခိုင်မာဖြစ်နေရတော့ဖြစ်တဲ့အတွက်ဟိုတခြားဥတီသူဆိုရလက်ထက်လဲဖြစ်နေတာပေါ့နော်ဥတီသူဆိုရလက်ထက်မှာဆိုတော့ဟိုတခြားလူဒီလူမျိုးပဲကျွန်တော်နိုင်ငံသားအလုံးတန်းတူခွင့်ကြီးပေါ့နော်ကိုပိုင်ကိုပိုင်ညီလေးတွေနဲ့လဲဖြစ်စီခြင်းနဲ့ကိုပိုင်မဖြစ်တဲ့အတွက်ဟိုစုရေးကူကံမှုကတော့ရ အဲ့လိုမျိုးဟိုလူတိုင်းလူတိုင်းအောင်မြေကြီးအိမ်ကြီးနဲ့တသက်ရနေကြနေတာပဲ
အဲ့ဒီရွာဟောင်းမြေနေရာဟာအမတ်နဲ့အကြီးစားဆက်မှုလုပ်ငန်းဤချစ်ချက်မှုအောက်မှာရှိတဲ့မြေအေက159အေကကျော်ကျဲတဲ့အလမန်တက်ထုတ်လုပ်မှုစခန်းမြေထဲမှာပါနေပါတယ်အလမန်တက်လုပ်ွက်ကိုရခင်မြမကျွေတဲ့မြေတဲ့လုပ်ငန်းမှာရှိတဲ့မှန်ဆက်ယုံပတိန်နဲ့ဖန်ချက်ဆက်ယုံတန်လျင်တို့အတွက်တက်ကုတ်ကျမ်းတွေထုတ်လုပ်ဖို့1953ခုနှစ်လယ်ယာမြေနိုင်ငံပိုင်ပြုလုပ်ရေးအဥပဒေပုံမှ39အရတနင်္သာရီပြည်သူ့ကောင်စီက1984ခုနှစ်ကတည်းကထုတ်ပြန်ပေးခဲ့ကြောင်းဒုဝန်ကြီးရဲ့လွှတ်တော်ဖြေဆိုချက်မှာပါဝင်ပါတယ်။တာဝန်ရှိသူတွေအနေနဲ့1990ခုနှစ်ကအလဲမန်ရွာဟောင်းကိုအလဲမန်ရွာတိစုကိုပြောင်းပေးခဲ့ပြီလို့ဒုဝန်ကြီးကပြောပေမဲ့အလဲမန်ရွာဟောင်းမှာလက်ရှိနေထိုင်သူတွေကတော့၎င်းတို့မြေနေရာကိုတင်းယူခက်စင်ကတက်မတော်အစိုးရလက်ထက်ဖြစ်ပြီးအမိတ်အနာဖြင့်အတင်းအဓမ္မပြောင်းခိုင်းခဲ့ရာမပြောင်းရွှေ့ပဲယခုချိန်ထိနေထိုင်လာခဲ့တာလို့ပြောဆိုကြပါတယ်။ဒီရွာဟာနှစ်တရာကျော်တည်တန်းရှိပြီးအိမ်ထောင်စု300ကျော်လူဦးရေ1500ကျော်နေထိုင်ကြပါတယ်။အိမ်အများစုဟာလည်းအင်္ဂရီနဲ့အခိုင်အမာတည်ဆောက်ထားတဲ့အိမ်တွေပါ။အခုလက်ရှိအလဲမန်ရွာဟောင်းဟာမူလရန်လုံကျောင်း၊စာကြီးတိုက်၊ပန်းချံ၊ရွာဦးစီတီ၊သာသနာရေးအဆောက်အဦတွေနဲ့ကွန်ကရစ်လမ်းတွေပါတဲ့လူနေရပ်ွက်တစ်ခုတည်ဆောက်ယူထားပြီးဖြစ်တဲ့ရွာတရာဖြစ်ပါတယ်။ဦးနေလင်းထွန်းကဒူးဝန်ကြီးကိုယ်တိုင်ရွာကိုလာကြည့်ဖို့စိန်ခေါ်လိုက်ပါတယ်
။ဒီရွာဒီရွာတော့အလုံးကဒီမှာစတဲ့အခြေချနေကြတာပါ။အဲကျွန်တော်တို့ရွာဟောင်းရှိတဲ့ပဲခြံဟာကြီးရီကလည်းတကယ်တော့တဲလည်းမတူးပါဘူး။အရင်တော့တဲလာတူးရဆိုတာလည်းပဲတဲလုတ်သားတွေနဲ့ရွာသူရွာသားတွေနဲ့အဆင်မပြေတဲ့ခါဆိုအဆင်မပြေတဲ့အိမ်ကိုလာပြီးတော့တဲလာတူးကြီးချိုးတဲ့သဘောပါ။အသုံးမဝင်လို့အဲ့ဒီအတွက်လည်းပဲအဲ့တဲတွေအသုံးမဝင်တဲ့တဲတွေယူရတဲ့အတွက်တချို့သင်္ဘောတွေလည်းပြဿနာတက်ဖူးပါလေ။ဝင်းကြီးတို့အခုဖြေတာဘယ်သူဟိုအောက်ခြေကိုကွင်းစင်းပြီးတော့ဆစ်ဆဲပြီးတော့မှလာရောက်ဖြေကြတာလား။ဒါမှမဟုတ်ဟိုကျွန်တော်ရုံးကပဲလှမ်းပြီးတော့တည်းအချက်လက်စူးစောင်းပြီးတော့ကြည့်တော့ဗောနအောက်ချက်မတေးချလာပြီးတော့ဟိုပြည်တော်စုစဲပုံကူတွေလာကြည့်ပြီးတော့ဒါဟိုဟိုညီရင်ကွဲဆင်းပြီးတော့ကြည့်စီချက်ပါလေဒါရွာလုံးလုံးလက်လက်ကြီးပါရွာနဲ့နော်တကယ်သုံးဝင်တဲ့နေရာဆိုသုံးဝင်တဲ့နေရာကိုဟိုဆက်ရုံတဲ့လူအလုပ်ချင်းလာယူလို့ရပါတယ်ကျွန်တော်တို့ကလည်းတဲ့ဆက်ရုံတဲထုတ်တဲ့ကိစ္စတဲ့ကျွန်တော်တို့မကန့်ကွက်ပါဘူးနော်ကျွန်တော်တို့ဟိုအခုအတီတန်လည်းဖြစ်နေတယ်ခဏကြပြောပြတာအခိုင်မာအဆောက်အဦတွေလည်းရှိနေတယ်ကြေးရွာလူလူတွေပေါ်မှာငှက်ညထောက်ထားတဲ့အနေနဲ့နော်ပြန်လည်းစဉ်းစားပြီးတော့တေချာမြေပြင်ကွဲဆင်းပြီးတော့ဆွလုတ်ပေးတဲ့ဟာလေးကိုဆွလုတ်ပေးပြီးဟိုဆောင်ရွက်ပေးနိုင်ခြင်းရှိမှကြည့်မြေပြင်ကိုပြည်တော်စုစစ်နေကွဲဆင်းပြီးတော့ပေါ့နော်တေချာဆင်ဆင်းပြီးတော့ဆောင်ရွက်ပေးနိုင်ခြင်းရှိမှတည်ရှိလိုပါရဲ့
အဲ့ဒီဆက်ဆက်မိကုန်းကိုတူးဝင်ကြီးကကွဲဆင်းပါမယ်လို့ပြန်ဖြေခဲ့ပါတယ်ဘယ်အချိန်မှကွဲဆင်းမယ်ဆိုတာတော့တိတိကျကျဖြေဆိုခဲ့ခြင်းမရှိပါဘူးမန္လ6ရက်နေ့ကတော့အဲ့ဒီမြေအေက66အေကာကိုကျေးရွာပိုင်းမြေအဖြစ်ခြံလှပ်ပြီးကျမ်းမြေဧရိယာကိုဌာနပိုင်ကြီးဆက်ထားပါကကန့်ကွက်ရမရှိကြောင်းရွာသားတွေကိုဗိုလ်ပြင်းမြို့နယ်အုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူကလက်မှတ်ထိုးခိုင်းခဲ့လို့ရွာသား80ကျော်လက်မှတ်ထိုးပေးလိုက်ကြပါတယ်။ဘာပဲဖြစ်ဖြစ်ဒေါ်စန်းတီလိုရွာခံတွေကတော့စိုးရိမ်ပူပန်နေရဆဲပါ။ဘ
လို့လေစိုးရိမ်နေဆိုတော့ကျွန်တော်တို့ရောမတန်းတော့တူးမကြိုက်ကျွန်တော်
တို့ဘလို့လေစိုးရိမ်နေလဲဆိုရင်ကျွန်တော်တို့ရောမတန်းတော့ယူမှကြောက်လို့ကျွန်တော်တို့ဖယ်ပေးရမှကြောက်လို့စိုးရိမ်နေတယ်ပေါ့
။ပြည်သူ့လွှတ်တော်ရင်းနှီးမြှုပ်နှံမှုနဲ့သမုလမှုဖော်ပြတုတ်တရေးကော်မတီဝင်တဦးလည်းဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့အလမန်ရွာဟောင်းအရေးကိုကော်မတီဝင်နေနဲ့တိုင်ပင်နေခဲ့ပါတယ်
။ကျွန်တော်ကော်မတီကလည်းတစ်ဆင့်ထပ်ပြီးတော့ကြိုးစားမယ်လေကျွန်တော်ဟိုစဉ်းစားထားပါတယ်။အခုမိကုန်းမေးလိုက်တဲ့အတွက်ဟိုအဖြေဟိုကောင်းမွန်တဲ့အဖြေတစ်ခုမရပါနဲ့လည်းပဲဒီတော်သူရှိရောက်ခွဲရုံကိုဤဌာနဟိုအတိမတ်ပြီးတော့ကြွားကြဖြစ်အောင်တော့ ဒါနန်းစားတစ်ခုကတော့ကျွန်တော်စပြီးတော့လုံးကြပါဘူးလက်ရှိအစိုးရလည်းပြည်သူအစိုးရပဲလေနော်ပြည်သူအစိုးရဆိုပြည်သူလူတွေရဲ့အခက်အခဲလိုအပ်ချက်ကိုဒါဟိုဖြည့်ဆည်းပေးနိုင်မယ်လို့ထင်ပါတယ်ဒါဆိုတော့တဖြည်းဖြည်းနဲ့ကျွန်တော်တစ်ဆင့်ချင်းတစ်ဆင့်ချင်းကြိုးစားသွားရင်တော့နောက်ဆုံးတော့ကျွန်တော်တို့အောင်မြင်မယ်လို့ထင်ပါတယ်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်က
ဒီစီစဉ်ကိုတင်ဆက်ပေးခဲ့ရတာတော့ဇဝဲဝက်ကတင်ဒါမင်းခဲရွှေမိုးဒိုးတန်ကအေးရဇာနီရဲ့ဒါရင်ချင်းစုဖြစ်ပါတယ်ဒိုးတန်ဘက်စင်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာနဲ့ဒိုးတန်Facebook စာမျက်နှာထောက်ကချူချူအညူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေခွန်းနာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သားလမ်းတန်ရုံးနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ FTC ကပံ့ပိုးကူညီကြပြီးဖရန်တီးယားမြန်မာနယ်ဖွံ့ဖြိုးရေးအေဂျင်စီအက်တီစီကပံ့ပိုးကူညီကြပြီးဖရန်တီးယားမြန်မာနယ်ဖွံ့ဖြိုးရေးအေဂျင်စီပူးပေါင်းတင်ဆက်ကြဖြစ်ပါတယ်နောက်ပတ်ကြိုမှာလည်းစောင့်ရောနားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်
ဒိုတန်စီစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအချို့ကြီးပါတယ်။ကျွန်တော်ရှိတော်နေနေဖြစ်ပါတယ်ရှင်။ UN မှာပဲစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ် Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုတိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီအိုအေရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
ဒီညခန္ဓာနိုင်ရနေခန္ဓာနိုင်ွယ်အထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ဗီအိုအေရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့ဖြင့်ဗီအိုအေ Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။ဗီအိုအေအမေရိကန်တန်ခါနေပြီးတော့ဆက်လက်တင်ဆက်နေပါတယ်။တော်ရရှိမြတ်ခင်ဗျာ။ ပုံမှန်ထုတ်လွှင့်နေကြစနေညတည်းလေလည်းအစီအစဉ်ညမှာစနေညစနေဝိုင်းအစီအစဉ်နဲ့စတူတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ရှစ်လေးလုံးလူလူလှုပ်ရှားမှုနဲ့စံတန်ဘိုးဆိုင်ရာစနေဝိုင်းဖြစ်ပါတယ်။မြန်မာနိုင်ငံတမိုင်းမှာတတိုင်းပြည်လုံးအောင်ကြွားခဲ့တဲ့အကြီးဆုံးလူလူလှုပ်ရှားမှုလို့ဆိုရမယ်။ရှစ်လေးလုံးဒီမိုကရေစီရေတော်ပုံဖြစ်ခဲ့တာဒီကနေ့ဩဂတ်လ10ရက်နေ့မှာ32ရက်ဒီကနေ့တိုင်းပြည်မှာဘလောက်ထိပြည့်စုံပြီလဲ။ ရှစ်လေးလုံး လူလှုပ်ရှားမှုကြီးကိုစတင်ခဲ့သူ ပြည်ပရောက်ကျောင်းသားကောင်းဆောင် 2ဦးဖြစ်တဲ့ ကုမူးသီးစုံနဲ့ ကုစုံမင်းတို့နဲ့ ဆွေးနွေးတင်ဆက်ထားပါရယ်။ ကျွန်တော်တားညီဦးပါ။ ကုမူးသီးစုံနဲ့ ကုစုံမင်း ကုလူညောက်လုံးကပြောရမယ်ဆိုရင်တော့ ဒီ ရှစ်လေးလုံး လူလှုပ်ရှားမှုကြီးကိုစတင်ဦးဆောင်ခဲ့တဲ့ အထက်မှာ ပါတဲ့ကျောင်းသားကောင်းဆောင်နှစ်ယောက်ပါ။
အဲ့တော့ကုမူးသီးအရှင်ဆုံးတော့ဒီရှစ်လေးလုံးလှောက်ရှားမှုကိုအခုဒီဒက်တလောဆက်ရာဖြစ်ပေါ့ဘာတွေအမှတ်ရဆုံးရှိလဲဗျ။အော်ရှစ်ဆက်ရှစ်ကအမှတ်ရဆုံးဆိုရင်တော့ဒီရှစ်လေးလုံးမှာပြည်သူလူထုရဲ့အငြင်းညွတ်ဆုံးဟာလာကျောင်းသားတရားအရေးရင်ဆုံးဟာလာကျွန်တော်အောင်ပွဲရအဖမ်းသားလို့ချိန်ပေါ်ပြတတိချိန်ကြီးကိုအမှတ်ရတာပေါ့။ခုအချိန်နေကာလမှာအန်အေဒီအစိုးရကအာဏာရတဲ့ဒေါက
ပြောခုမလင်းနဲ့ပြောရတော့မပေါ်ဘူးပေါ့ဗျာ။နောက်ခုလေးပေါ်ဖို့တော့စူးစားတယ်စူးစားနေကြတာပေါ့။ဒီလိုလုံးကရေမှန်းချက်တရားကျွန်တော်တို့ဟိုပြောရမယ်ဆိုတော့ဟိုအတူတူပြည့်စည်လူခင်ညဉ့်ညဉ့်အလားကျွန်တော်တို့ဟိုစာသံပြည်သာနဲ့ပြောရတော့အလွတ်တင်ကြီးများချင်းတရားများအချင်းအလားအဲ့ဒါလေးနောက်ကျွန်တော်တို့ရဲ့ပို့မှုကောင်းမွန်တဲ့ဘဝလေး။ အဲ့ဒီတွေတောင်းဆိုခဲ့တာအခုကျွန်တော်တို့စီမှာလွတ်လပ်တယ်ညီမျှတယ်တရားမျှတာရှိတာအဲ့ဒါကျွန်တော်တို့ဘဝတွေကပုံမကောင်းမွန်လာလားကျွန်တော်တို့ပဲလမ်းမကြရောက်တဲ့လူရောက်ဒုက္ခတွေဖြစ်တဲ့လူဖြစ် ICU ရောက်တဲ့လူရောက်ဟာလားသကလုံးအစ်စ်တွေလည်းပေါ်လာတယ်လေဟာလားကျွန်တော်တို့စစ်ပြေးဒုက္ခတွေခရိုနီတို့ကျူးကျော်တို့သကလုံးအစ်စ်တွေအများကြီးပေါ်လာတယ်အဲ့ဒါကျွန်တော်တို့ခြေလေးလုံးတော့မရှိခဲ့တဲ့စကလုံးလေအဲ့ဒီစကလုံးတွေကလည်းကောင်းတဲ့စကလုံးခုမှပါ ው ဗျာအဲပြည်သူတွေကချင်းပြောရင်တော့ဆစ်ဆက်စစ်တုံးကကျွန်တော်တို့ကဟိုအာနာဦးသူဦးတယောက်ပါဆုတ်ပါတာလေတန်းကြီးရဲ့တရားသာတာရင်းမြစ်တွေကိုသူတယောက်ပါပါတီအဆုတ်ပိုက်ခါလေးချက်လျင်နေတယ်ဒီနေ့လည်းအညီနေသာမှာပဲကြာရောက်တာအဲ့ဒီနေ့ဆက်ပုံမှုဆိုးတဲ့ခြေလေးဖြစ်သွားပြီအရန်ဆိုးလို့ပြီဒီကြားထဲမှာခပကယောဂကြီးလည်းဖြစ်လာတော့ကျွန်တော်တို့ပုံမှန်ပြာအော်ဒီအတူမဲ့ဖြစ်နေတာပေါ့နော်အမဒီမှာကာယောဂါကြောင့်ဒီဆုံးလက်ပြီးရပမာမအဲဆုံးလို့လောအောင်ပြောနိုင်နေဟာပြောနိုင်ဒါပေမဲ့တခြားယောဂါလည်းသိနေတာရပြပဲအဲ့တော့ဟိုဟိုသူသွားကြည့်ပါရေဝေးတုတ်တာမဲ့ကြည့်စေလို့ပဲသွားကြည့်ကြည့်အဲ့ဒီမှာလူမှုတုတ်တာတွေအများကြီးတွေ့ရလောကမရဲလို့ဖြစ်နေတယ်ဒီလေးတော့ဘာတွေအမှတ်ရလဲဆိုရင်ကျွန်တော်တို့ညီညွတ်ခဲ့ကြတယ်ကျွန်တော်တို့သူစီးခဲ့ကြတယ်ကျွန်တော်တို့အကြီးတော်ကိုဒီသံဃာနာယူတိုက်ကျွန်တော်တို့ကပုံမှုပေါင်းမှုနဲ့လမ်းကြောင်းအမှုကောင်းမွန်တဲ့ဘဝတွေပြုတ်တဲ့ခိုင်လိုက်တာဒီနေ့ဥမတဲပဲကြောင်းမြန်ပြသွားနေတော့တွေ့ရပါလေ
ဟုတ်ကဲ့ကျွန်တော်ကုဇော်မင်းလည်းမြင်ချင်ပါတယ်ခင်ဗျာကုဇော်မင်းကလည်း88ဆပြီးတော့ဥဆောင်ပြီးတော့လှူရှားခဲ့တဲ့လူတွေလည်းမှပါပါလေအဲ့တော့ကုဇော်မင်းတို့88တုန်းကလုတ်ခဲ့တဲ့အချိန်ကြီးအခုဖြစ်နေတဲ့နိုင်ငံရေးအချိန်ကြီးဟာ88တုန်းကမျှော်မှန်းသလိုပဲလား
မိကြီးကလာ1988ကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမိုကရေစီရဲ့လူ့ခွင့်ရေးကြီးနဲ့ပတ်သက်ပြီးတော့အားရခြင်းမှုရှိလားလို့မေးရရင်ဆိုတော့မရှိပါဘူး။ဒါကတော့ရှင်းရှင်းလင်းလင်းပြောရမယ့်စကားပါ။ထောက်ဝါရှိတဲ့ရှိကကျွန်တော်တို့အမှတ်ရခဲ့တာကတပါတီအာဏာရှင်စနစ်အောက်မှာမကြီးနဲ့လို့တွန်းလှန်ကြရင်းကနိုင်ငံရေးစစ်ပြောင်းမှုကိုဂျိုးစားခဲ့တယ်။အဲ့ကမှတစ်ဆင့်အရှင်ဘွားရှိတဲ့ရှိရောဖြစ်တယ်။ပြီးတော့ဒါကအာနာသိနေဒါအာနာသိပြီးတော့မှ2008ပြည်ပေါ်လာပြီးတော့အခုအချိန်မှာတော့ဒေသတစ်ပိုင်းအစိုးရပေါ့ဖြစ်လာခဲ့တယ်ပေါ့နော်အဲ့တော့ဘာလို့သွားတွေ့လဲဆိုတော့ဘောဆိုကျွန်တော်တို့ကြောင်းဖို့ကြိုးစားခဲ့တာကစနစ်ကိုကြောင်းဖို့ကြိုးစားခဲ့တာအခုအချိန်ဒီကစနစ်ကတော့အပြည့်အစုံမပြောင်းနိုင်သေးပါဘူးအစိုးရပြောင်းလဲတယ်လို့ပဲပြောလို့ရပါသေးတယ်သူရတော့မှတပိုင်းတစားအစိုးရအစီအမံရှိပါတယ
်အခုလက်ရှိ NLD အစိုးရကပြောမယ်ဆိုလို့ရှိရင်တော့တော်တော်များများလည်းပြောကြပါတယ်88ကပေါ်လာတဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားစု88ရဲ့အသီးပွင့်ပါတီတခုလို့လည်းပြောကြပါတယ်အဲ့တော့ NLD အာဏာရနေတာက88အသီးပွင့်တွေကိုဒီမိုကရေစီအင်အားစုဖြစ်စီလူထုဖြစ်စီခံစားခွင့်ရနေပြီလို့ဟောယူဆပါလား
မြန်မာနိုင်ငံကဒီဝေယုလက်ရှိအာဏာရခြင်းဟာ88ရဲ့အသီးပွင့်တဲ့ဆုံးတရားတော့ခံစားရတယ်ပြောရမှာပေါ့နော်။အဲကြောင့်လဲဆိုတော့ကဘာကြီးအပြောင်းလဲပေါ်မှာအနိုင်ငံကြီးနိုင်ငံတိုင်းရဲ့နိုင်ငံကြီးတွေလည်းလိုက်ပြောင်းရတယ်။ပြောင်းရတဲ့ခါကျတော့အဲ့ဒီအပြောင်းလဲပေါ်မှာတရှိအစိုးရဟာ88ကအစည်းအဝေးသုံးတရားကိုခံစားရပါတယ်။အဲ့ဒီလိုပဲလူလူကလည်းတရှိရှိနေမှာ1988ချက်ကြိုးရေးဆိုခွင့်နေနေလီတော့ဦးလာခဲ့တယ်ဒါပေမဲ့စစ်မှန်တဲ့ဒီမိုကရေစီလူ့ခွင့်ရေးရပြီလားလို့မေးလို့ရှိရင်တော့အပါကြီးမှာအဲ့ဒီစစ်မှန်တဲ့လူ့ခွင့်ရေးကလောလောဆယ်မရသေးဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုံမိုးသီးစုံကိုမေးချင်ပါတယ်ခင်ဗျာကုနာကကုစုံမင်းပြောသွားတဲ့ထင်မှာ88ကတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရေးငြိမ်းချမ်းရေးလူ့ခွင့်ရေးအဲ့တော့ဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရကတကယ်ပဲဒီစံနှုန်းစံထားတွေကိုသူရဲ့စံနှုန်းစံထားတွေလို့သဘောမျိုးပဲဆောင်ရွက်နေလားဒီစံနှုန်းစံထားတွေကပြတ်သွားပြီလားဗမာပြည်မှာဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲကိုမှုသိဆောင
်အဲ့ဒီစံနှုန်းစံထားတွေကိုမလုပ်လို့ပေါ့နော်ပြဿနာရှိနေတာပေါ့ချို့လူဖွေးရေးဆိုင်ရာစံနှုန်းစံထားတွေဆိုရင် NLD အကောင့်ထဲမပေါ်နိုင်ဘူးသူတို့မှအချက်သေးရှိတယ်ပါညာကိုမကြရဲပေါ့ဗျအဲ့ဒါပေမဲ့ကျွန်တော်တို့လည်းနားလေအဲ့ဒီစံနှုန်းစံထားတွေဒီချိန်ကာလမှာတော့ပြောရမယ်လူဖွေးရေးပတ်သက်တဲ့စံနှုန်းစံထားတွေမပြောတဲ့အတွက်နိုင်ငံကဒေါ်ဆန်းစုကြည်ကိုပြစ်တင်ဝေဖန်နေတယ်။ရင်းနှောင်းကဒေါ်ဆန်းစုကြည်ကိုသူရဲကောင်းလို့နိုင်ငံကကူကွယ်ခဲ့ကြတယ်။ချီးမြှောက်စားခဲ့ကြတယ်။ဒီနေ့ဒေါ်ဆန်းစုကြည်ကိုပြစ်ဒဏ်ရစုပြုတ်တယ်။ ောင်းဆန်းစုကြည်ရဲ့ပုံကိုပြန်ဆွဲကြုံချတယ်ဆိုတော့အမတန်ရှက်ဖို့လဲခွန်ဝမ်းနေဘူးကျွန်တော်တို့လှုပ်ရှားမှုကိုထိခိုက်တယ်ကျွန်တော်ခံစားရတယ်ဝမ်းနေပြီအဲ့ဒါပါလို့ဒီစံနှုန်းစံထားအဲ့တော့စီးပွားရေးကိုပြန်ကြည့်ရင်လည်းကျွန်တော်တို့ခရိုနီတွေလက်ထက်မှာပဲအရင်မြစ်တရားကြည့်စစ်တပ်လည်းမှာဗမာပြည်ကမြို့ရဲကစားထွက်လိုက်တိုက်တဲ့အသေးသေးကြီးကြီးအလတ်အလာမြို့ရဲထွက်လိုက်တာနဲ့မြေယာတက်ပိုင်ပြီဆိုစားတွေ့ကြတယ်ဗမာပြည်မှာအရင်မြစ်ကမြေပဲရှိတယ်လှုပ်အားရှိတယ်ဒီနှစ်ခုပဲရှိတယ်လှုပ်အားကဒီပကိုရောက်အရင်မြစ်ကစစ်တပ်ရဲ့လက်ထက်ရောက်တယ်ခရိုနီရဲ့လက်ထက်ရောက်တယ်အဲ့လိုရောက်နေတဲ့ခါကျတော့ဘလို့အရင်မရှိတော့ဒီတိုင်းကြီးကဘလို့စီးပွားရေးတပ်တော့လုပ်မလဲပြည်ပြောင်းဘာနဲ့သွားလုပ်ကြပါတော့ကျွန်တော်တို့မှာ technology ရှိဘူးလေကျွန်တော်တို့မှာ full production မရှိဘူးလေကျွန်တော်တို့မှာရှိတယ်လုံအားနဲ့မြည်တီးအဲ့ဒီမြည်တီးအားလည်းမရှိဘူးအားလည်းမရှိဘူးဘလို့စီးပွားရေးကိုပဲအမေစုကလုပ်ပေးပါလေကြီးစရာကြီးဖြစ်နေတယ်ဒါနားလေတယ်အဲ့တော့ဒါကြောင့်မလို့စီးပွားရေးမှာလေစံနှုန်းဆက်တာပညာရေးပြီးခဲ့တဲ့အတုံးကလုံးလေးနှစ်ကလှူရှားမှုတော့ဖြစ်သွားသေးတယ်ဒီနေ့ဒီအုံဖောက်ပြောင်းစစ်တီးတော့အပေါ်ရန်လေးကျွန်တော်တို့လုပ်လို့မရသေးဘူးအဲ့ဒါကျွန်တော်တို့သိတယ်ဆက်ကဒါပေမဲ့စံနှုန်းစံထားတွေစပြောင်းအောင်အမှားပြည့်ရဲ့တကယ့်ကိုဒီမိုကရေစီပညာရေးကျွန်တော်တို့ပါတယ်ဆွေးရရပါလားဟုတ်လားကျွန်တော်တို့ဒီဘက်မှာဒီနိုင်ငံတကာမှာကပ္ပတိုင်းတိုင်းနိုင်ငံဒီလို liberal art လို့ခေါ်တယ်အဲ့ဒီ education ကို introduce လုပ်ပါဘာမှပြုစတင်ကျင့်သုံးပါတော့ကျွန်တော်တို့ဒါလို့တော့ကျင့်သုံးလို့စစ်တပ်ကလည်းဟုတ်လားအဲ့ဒါဒီဂျန်နေအင်အားစုတွေကလည်းဘယ်လိုလာကန့်ွက်ပဲလေကန့်ွက်ရင်လည်းကျွန်တော်တို့ကဆက်လက်တိုက်ဖို့မရပါပဲ။ဒါပညာရေးအတွက်သူတို့အာဏာကိစ္စပြောနေတာ။ညာရေးကိစ္စကလေးတွေအနာဂတ်အတွက်ကြောင်းလဲပြပါအောင်လုပ်တော့ပဲ။ကြောင်းလဲမဖြစ်လာဘူး။ပညာရေးဘက်မှာလည်းပြန်ကြည့်ပါ။အဲ့တော့တခါကျွန်တော်တို့ပြန်ကြည့်လူမှုရေးဘိုင်းတွေမှာပြန်ကြည့်ရင်အလားတူပဲ။အဲ့ဒါလူမှုရေးတွေမှာဆိုလို့ရှိရင်အလားအိမ်တွင်းအကြမ်းဖက်မှုတွေကလေးတငယ်တွေအကြမ်းဖက်ခံရတာတွေကလည်းတောင်းလျှောက်ဖြစ်တယ်။အရေးယူဆောင်ရွက်မှုတွေကလည်းမရှိဘူး။အရေးယူချက်ဖို့ကောင်းတယ်ဟုတ်ဟိုလိုဟုတ်ကဲ့ဗစ်တိုးရီးယားအမှုပေါ့နော်ဟိုတိုင်းပြည်ပြည်ပြီးဖြစ်တဲ့အမှုဆိုရင်ပြောင်းနိုင်ငံတကာအခြေအနေတစ်ခုဖြစ်ပါလေပြောင်းနဲ့ပြောက်သွားအဲ့ဒီအတွက်ကအမျိုးသားဒီမိုကရေစီဆိုတဲ့ကျုပ်တော်တော်ကိုယ်တယ်တော်တော်ထဲမှာရောက်နေတယ်သူတို့ကျွန်တော်တို့ကအားကိုးတာတယ်ကြီးသူကအားကိုးတာတယ်သူတို့ကမစိုးရဘူးဒါကိစ္စတွေအတွက်ကိုသူတို့ကအတန်နေဦးကျွန်တော်တို့ပြည်သူ့ရဲ့ခံစားချက်ကိုဆိုတော့တော့တော့ပြရမှတ်တမ်းပြပြအဲ့ဒါတွေကလည်းမရှိပြန်
အဲ့ဒီကသူတို့အနေနဲ့လူလူလူလာတဲ့အခြေအနေကိုအပြောင်းလဲတွေဖြစ်လာဖို့သူတို့လုပ်နေတယ်ရွေးကောက်ပွဲမှာဆိုရင်လည်းပြောင်းလဲရမယ်ဆိုတဲ့ကြေကြော်တဲ့သူတို့သုံးပါတယ်အဲ့တော့ကိုမိုးသီးပြောနေပုံရဆိုရင်အခု NLD အစိုးရကဒီ88တောင်းဆိုချက်တွေစံနှုန်းစံထားတွေပေါ်မှာရှိနေဘူးဆိုတဲ့သဘောလား
တွေးပြီးနေပြီကျွန်တော်တို့လိုပဲတော်တော်ကြီးကိုတွေးပြီးနေတာဒါနိုင်ငံရေးနဲ့နိုင်ငံရေးစကားပြောလို့ဒီအချက်ပေါ်ကြပေါက်ပြဲရင်တမားတွေအဲ့တောက်တော့တယ်နိုင်ငံရေးကကိုယ့်ကိုပေါက်ပြဲမှလူတွေကမသိကြဘူးအဲ့လိုပဲတမိုင်းမှာပြီးတော့ဦးလေးဝင်သွားထားမိကြတယ်သူတို့ဖျားရကအကြောင်းရကကြီးတို့တိုက်ပြီးတော့ကောင်းဆုံးလုပ်ခဲ့တယ်ပဲသူတို့ဒီသေးသွားတာပဲမဆလာပါတော်ဝင်တွေတော့ကြည်အဲ့တိုင်းပဲသူအနေနဲ့ယူသွားမိကြည်သူတို့တိုက်ပွဲဝင်နေတယ်ဒါခါကျသူတို့တိုက်နေတာလားတိုက်ပြီးပြောင်းလဲလုပ်နေတယ်ဒေါန်ဆန်းစုတီပဲလုပ်နေတော့ရှင်းတော့အခုတော့ကြည်လိုက်ပါကားကိုပါစင်နဲ့ကတ်တီးပြလာကတ်တော့လူတစုကိုကိုးကွယ်တယ်ကတ်အစ်စ်ရောက်သွားတယ်လူတယောက်ကိုကိုးကွယ်တယ်အစ်စ်ဖြစ်သွားပြီဒီမိုကရေစီဟာကိုလူတယောက်ကိုကိုးကွယ်တာပေါ့တနည်းတစ်ခုအချင်းခုနကကိုသောမင်းပြောသွားသလိုကျွန်တော်တို့စနစ်ကြီးကိုပြောင်းလဲဖို့ကောင်စားစုကြည့်ကိုကောင်းဆောင်တင်ခဲ့တယ်ဆိုတာ။အော်နိုင်ငံတကာပြည်လာနိုင်ငံသားပြန်။နိုင်ငံတကာတွေ့ကြုံရှိလာတယ်။အေးဒီမဆလာဦးနေဝင်တို့စိတ်ဝင်တို့တက်တော့သာတယ်။အဲ့လားသူကအုတ်ချွေတော့ပူကောင်းပါ။နိုင်ငံတကာနိုင်ငံတကာစံတော့အဲ့ဒီတိုင်းကျွန်တော်တို့လိုချင်လို့တင်ခဲ့တာ။အခုပြန်ကြည့်စား။ဘာဖြစ်သွားလဲ။ပြည်သူတို့ကကားတီကိုကိုွယ်တယ်ဆင်ရောက်ပါပြီ။လူတယောက်ကိုကိုကိုွယ်တယ်။ဒီဘက်မှာပြန်ကြည့်လိုက်။ကျွန်တော်တို့ကြမ်းဖက်ဖွံ့ဖြိုးရေးမှာလည်းကိုကိုကိုွယ်နေကြတော့ပဲ။အဲ့လားမြို့သားကြီးအစွန်ရောက်တယ်ဒီဘက်ကလည်းအလားတူပဲ။အဲ့တော့ဘယ်အောင်သွားပြီးတိုးတက်တယ်ပြောမလဲ။ဒါကိုပေါက်ပြန်တယ်မပြောဘဲပါတီကိုပြောမလဲ။ဘဲပါတီကိုကျွန်တော်တို့ကသူတော်ကောင်းလို့ပြောရအော
င်။ကိုစုံမင်းရဲ့အမြင်လည်းသိကြပါလေ။ NDR 88နိုင်ငံပေါ်မှာပဲရှိနေတော့မယ်လား။ပြည်ပြည်လို့ယူဆပါလား
။ပြောရရင်တော့နည်းနည်းတော့ဖြစ်တယ်ရ။အကြီးကကလက်ရှိအဘိဓါတိဘူကြီးဖွဲ့ချုပ်ကတိုင်းကြီးကိုအုပ်ချုပ်တယ်။2008ဖွဲ့စည်းပုံအောက်မှာပေါ့နော်။ကျွန်တော်အနေနဲ့2008ဖွဲ့စည်းပုံအောက်ကိုဝင်ပြီးတော့လူတော်ဘဝင်ကြီးကိုကျွန်တော်အနေနဲ့မကန့်ွက်ခင်ဘူး။ဘာကြောင့်လဲဆိုတော့သုံးတရားပြောင်းလဲနိုင်မလားဆိုတဲ့ညှော်လင်းချက်နဲ့ဒါပေမဲ့ဒီကောက်ွယ်နိုင်ပြီးတော့အစိုးရဖြစ်လာတဲ့အချိန်မှာအနေဒီအနေနဲ့လုံးတင်တဲ့အလုပ်တွေကိုမလုပ်ခဲ့ဘူး။တော်တော်များများကိုပြက်ကွက်ခဲ့ရရ။အထူးသဖြင့်တော့ ဒီအမျိုးသားပြည်နယ်တင်းညာကြီးမှာစစ်တပ်နဲ့တင်းညာကြီးကိုဦးစားပေးလုပ်တယ်ကျွန်တော်အတုံးနဲ့တုံးရင်တော့စစ်တပ်ပါသာပြီးအမျိုးသားပြည်နယ်တင်းညာကြီးပေါ့နော်ကျန်တဲ့တိုင်းတိုင်းအင်အားစုကြီးဒီကိုစီအင်အားစုကြီးနဲ့ပတ်သက်ပြီးတော့လူလူရှုတယ်လို့တော့ပြောလို့ရတယ်ဗျာအဲ့တော့လက်ရှိအပြောင်းလဲမှာသူရဲ့အာဏာချက်ကဟိုတချိန်တုန်းကကြီးစရာစကားတွေပြောလို့ရှိလို့ရှိရင်
ကိုယုတ်ခင်တော့ကျွန်တော်တို့ဆိုဆွဲခဲ့တယ်လို့အတိအမြဲဖြစ်နေတဲ့ငါလို့တော့မြင်နေရတယ်အဲ့ဒီအနေထားမျိုးဖြစ်နေတယ်ပေါ့အဲ့တော့ဒီဖီဒီလို့မပြောချင်ပေမဲ့အဲ့ဒီနေပါတော့ဖြစ်နေတယ်လို့ပဲပြောရမှာအချိန်ရောက်ပြီပါပြီအဲ့ဒါတော့အန်အန်ဒီဆူအပေါ်တုံးသက်ချက်ပါအခုဒီ87မျိုးဆက်ဘယ်လဲဆိုတဲ့ကိစ္စကိုသွားကြည့်ပါလေအခုက87မျိုးဆက်က ဒီဆိုလိုတာက87မှာထင်ရအောင်ဆောင်ခဲ့ကြတဲ့ကြောင်းသားခေါင်းဆောင်တွေကိုအဓိကရည်ညွှန်းပါတယ်တချို့ကတော့နိုင်ငံရေးပါတီဖွဲ့ကြတယ်နောက်တချို့ကဆူရမှုတဲ့ရပ်ဖက်ဖွဲ့စည်းတွေမှာရှိနေပါတယ်နောက်ကွန်မိုးတီတို့ကုဇော်မင်းတို့ဆိုလဲပြပမှာပဲပြန်နိုင်တဲ့အနေထားတော့မရှိသေးပါဘူးအန်အေဆူကဆော်ဗိုင်းကလာရောင်ဆိုရင်ပြုံခဲ့တော့မရပါဘူးအဲ့တော့87မျိုးဆက်ရဲ့ဒီနိုင်ငံရေးမှာပါဝင်ပ
ဒီလိုရရယူကာလာအင်အားစုတွေနဲ့နိုင်ငံကြီးရေကျွန်တော်တို့ညနာတော့အမှန်ပဲဗျ။အကြောင်းလဲဆိုတော့ဘုရားတော်တို့ကြီးရင်လာတဲ့ဘောဟာစာရင်းစံကြောပြီးတဲ့ညနေစနစ်ကိုတင်ရပြီးတော့ကြက်လာခဲ့တယ်ကျွန်တော်တို့အစိုးရရဲ့ရရင်စနစ်ကအားနေခဲ့တယ်လို့ကျွန်တော်တို့ကိုယ်ကအားနေခဲ့တယ်။အဲ့တော့ဟိုတစ်ထောင်ငါးလောက်ပါကျွန်တော်တကယ်အားလုံးကိုကျွန်တော်ပြောပြဘူးတယ်။အကြာကြီး အများကြီးရှောက်ယူစာရေးဖတ်ကြမလို့ဘုရားအောင်စံဘာလေးလုပ်ခဲ့တယ်ဆိုတာကိုပြန်ကြည့်လို့ရှိရင်ငါတို့ဘာလို့တင်တယ်ဆိုတာကိုမင်းတို့ပြန်ပြန်လေးပဲ။ဒါကြောင့်ကျွန်တော်စိတ်ရှိပါအားနေတဲ့အချက်ကနိုင်ငံရေးကိုနိုင်ငံရေးပြည်သက်တာလုပ်ဖို့ဆိုတာတဲ့မပြတ်မသားလုံးလားထွေးလားအယူဆတွေရှိကြတယ်။ပေးဆက်သူတက်တက်တို့ဟာလားငါတို့ကအာရမမဲ့ဖူးလို့အာရမျိုးတွေအတွေးခေါ်တွေနဲ့လုံးနဲ့ချလာပတ် แม่มาอุชิตะตะโลโลยุ่นตะโลโกผิดเลยอะแล้วทุรุจาไอ้แค่มานักงานยุปาดีเจชื่อดีอ่ะรอรอเดี๋ยวทุปาดีเยอยู่บ่ได้นักคู่เยวะเนาะอะแล้วทุรุเนี่ยอนาคตนักงานนี้อ่ะอะชื่อปาดีเยนักงานนี้อ่ะรอเดี๋ยวนักงานว่าอู้สอบนักงานเฉินนี่บ่ไม่อยากได้กูถ้าเกิดเป็ดเฉินๆมาတော့ทุรุหา နိုင်ငံကိုဥဆောင်နိုင်တဲ့အခြေအနေကိုရောက်လာတယ်။အကြောင်းလဲဆိုတော့ခေတ်ကြီးကြောင်းတဲ့အချိန်မှာဒီလောက်နိုင်ငံကိုထွက်လာခဲ့ရတယ်။ဒီထဲမှာလည်းကိုနေလာတဲ့ခါမှာပညာရေးစနစ်ကိုတခုတကယ်ကျိုးစားရတယ်လူတွေရှိကြတယ်။အဲဒီလူတွေတာဝန်ယူလာတဲ့အချိန်ရောက်လာခဲ့မယ်။နောက်ရှိသရှိအတွက်ယူရှိတဲ့နိုင်ငံအင်အားစုတွေကငါတို့လို့ဘာဖြစ်တော့မယ်ဆိုတဲ့အသည့်ရောက်တဲ့အချိန်မှာအနာကပါရှိသရှိဟ
ီထဲမှာလည်း88ကနေပြီးတော့ဥဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တချို့ပါပါတယ်ဒါကအနာဂတ်ဖြစ်လာမလားဒါမှမဟုတ် NLD မဟုတ်တဲ့တခြားအနာဂတ်နိုင်ငံကြီးလား
အကြီးကြတော့ဟို NLD မှာလည်း88လူငယ်တွေပါပါဟိုတောက်တလူငယ်တွေကြီးကြပါတယ်ဒါပေမဲ့ဘာကွာဝါလဲဆိုတော့ဒီကဲကျွန်တော်တို့မြန်မာမှာရှိတဲ့88ဒီရဲ့အနေထားကနိုင်ငံကြီးကတွစ်ကော့ဖို့ပိုလွတ်လပ်တယ်ဗျပိုလွတ်လပ်တယ်အဲ NLD ကိုရောက်သွားတဲ့ဒီနေရာကတော့ဒီပါတီဖောင်ထဲမှာလောက်ရတဲ့အပြင်မှာဒူးတယောက်ရဲ့အမိန့်ကိုနာခံပြီးတော့ဒုံးလုံးကလောက်ရတဲ့အစင်တဲ့သိမကွာတဲ့အလုပ်ကိုသူတို့လုပ်နေရတယ်ပေါ့နော်အဲ့တော့ဒီ get creative ပေါ့နိုင်ငံကိုဥဆောင်တဲ့အခါမှာဒီဘလို့စံနှုန်းနဲ့ပုံဖော်မလဲဆိုတာကတော့ဒီရဲ့ပြင်ပ88ဒီမှာ dream ကပုံများပါတယ်ပုံများပါတယ်နောက်တစ်ချက်ကဟိုကျွန်တော်ပြောနေတဲ့ဇာတ်ပေါ့နော်အဲ့ဇာတ်ကတော့အဓိကကဒေါံသတ်သူကြီးလက်ထက်အခုအချိန်မှာစစ်တပ်ရှိနေသေးတယ်။ဟုတ်ပြီ။ဒေါံသတ်သူကြီးလွန်သွားတဲ့အချိန်မှာတော့စစ်တပ်ကဖက်သွားမလားလို့ကျန်စဉ်းစားကြည့်တော့ကျွန်တော်နေမမြင်ဘူး။အဲ့တော့ဒိတ်ဆုံးထိတ်တိုက်တွေ့ရမယ့်အချိန်မှာကျွန်တော်တို့ယူချက်ကျွန်တော်တို့နောက်ယူချက်တွေနဲ့ထိတ်တိုက်တွေ့ရတော့မှာပဲစစ်တပ်။အဲ့လိုထိတ်တိုက်တွေ့ရတဲ့အခါမှာစစ်တပ်ယူတီ 24 လောက်တဲ့အခုယူရှိခဲ့တဲ့
ရှိတဲ့ရှိကကျောင်းသားလူငယ်ကောင်းဆောင်ဟာအဲ့ဒီဘာလို့လို့တယ်မရှိပါဘူးအမြင်ဆုံးရှိတယ်ဆိုရင်ရုံချိုအခုဝင်သွားတဲ့ကိုတင်းဆန်းလို့လောက်အဲဒါကကျောင်းသားတမန်ကမှတောင်းယူခဲ့တဲ့အမြင်ဆုံးလူတွေပဲရှိကြပါတယ်အဲဒီမဲ့အားရကျင်းတဲ့ကြတော့မရှိပါဘူးဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမိုးတီးကိုမြင်ချင်ပါတယ်ခင်ဗျာကိုမိုးတီးဆိုခုနကအစောပိုင်းကဖြေသွားတဲ့အခါမှာ87ပတ်သက်လို့ အခုလိုပြောင်းလဲလာတဲ့အချိန်မှာပါတီတွေခွဲထောက်ကြတယ်၊သူ့ဟာလူသွားခဲ့ကြတယ်။ဒါပေမဲ့လည်း88မျိုးဆက်ဆိုတဲ့အနေအထားနဲ့အားကောင်းမောက်တန်ဒီအပြောင်းလဲကာလမှာဖြစ်မလာတာဘာကြောင့်ပါလဲ။ကုမုတီရဲ့သုံးသပ်ချက်သိကြပါမယ်
။သူတို့အားလုံးကအခက်အခဲတွေရင်ဆိုင်ရတယ်ကြီးပါတယ်။နိုင်ငံရေးအနေအထားယူကဟိုအားလုံးတစ်စုတစ်စီးတညီရွတ်တရက်နိုင်တဲ့အနေအထားမဖြစ်လာအောင်ဖြစ်သွားတယ်လေ။အဲထောင်ကြတယ်လူကြတယ်တော်တယ်ရောက်ရောက်တယ်။ရောက်တဲ့ခါကျတော့ပြည်ပရောက်တဲ့လူတွေရောက်တယ်ဆိုတော့သုံးစုတွေ့တယ်ဟုတ်လားအဲ့ဒါကတော့အဆက်တွေ communication ပေါ့နော် communication နဲ့ဆက်လောက်ပြတ်သွားတယ်နောက်ပိုင်းကျတော့မှကျွန်တော်တို့ကပြန်ပြီး communicate လုပ်လို့ရလာတယ် communication ကအရေးကြီးတယ် internet media telephone ပို့ social media အခုကအညတ်တက်တော့ပါတယ်ဘာဝင်လဲဆိုတော့ကျွန်တော်တို့ format ပြုံးနေပါတယ်အချိန်မှာကျွန်တော်88အားညာလဲကြီးလုံးကြီးညွှတ်လာလိမ့်မယ်အဲဒီလိုလူတွေအထူးအချို့တစ်ချို့အခုအကြောင်းတွေတွေလည်းအရင်မြန်နေအဲ့ဒီကာလမှာသူတို့ရဲ့ကုန်စော်မှုကရောက်လာနေတယ်အဲ့တော့အခုကိုပြောဦးစော်အောင်ဆန်းစုကြည်အလုံးပြောနေတယ်သူတို့ဘီယွန်ဒအောင်ဆန်းစုကြည်ဒီတန်းဒီဒီလိုဖြစ်လာတော့လက်မခံနိုင်သူလက်ပိုက်ကြည့်နေမှာမဟုတ်ဘူး88အတူတူရတယ်ဘယ်သူမှကြည့်အခုအများကြီးပြီးခံတယ်ဒီ generation ကျွန်တော်အဲ့ဒီပေါ့ကျွန်တော်ချီးကျူးပါတယ်ကျွန်တော်ရေဖို့အဖြစ်လို့လဲဆိုတော့အော်တော့ဆန်းစုကြည်တက်လာတယ်သူအောက်မှာငါတို့တင်းကြီးတင်းကျော်ထဲလိုက်မယ်စီစီလုံးလုံးတက်ကြပြီတယ်ဟလာအာသူနောက်မှာအကုန်လုံးကျွန်တော်တို့ဝိုင်းရပြီးကြတယ်ဒါပြီးကျွန်တော်တို့ဝိုင်းရပြီးပထမအောင်ဝိုင်းရခံတော့ဘူးလေအဲ့ဒါကိုကျွန်တော်ရှင်းဆက်ချက်တွေကျွန်တော်သိတယ်ကျွန်တော်အရင်ဆုံးသိတာအသိတော့ကျွန်တော်ကိုယ့်ဘက်ကိုပါတီထောင်ထားလိုက်ရသူစီသွားသွားလက်တွဲဖို့သွားတယ်သူတို့စီဝင်ဖို့သွားတာအဝင်မခံဘူးအဲ့တော့သူတို့2015ကလည်းကျွန်တော်ကြိုပြောတယ်အေးမဝင်နဲ့အဲ့တော့မသွားနဲ့မင်းတို့လက်ခံမှာအဲ့တော့မင်းတို့ကိုကဘဝဘုရင်နဲ့ကိုကကိုလေးဟာလာဝိုင်းရနေလေကိုနိုင်ငံရေးစစ်မပြောက်စေတယ်သူကစင်မဖြက်ပြီးတော့ဝိုင်းရတာ哦အဲ့တော့သူတို့ကနောက်ဆုံး last minute ကျမှဟို decision ချလိုက်တယ်ဘောင်းဆန်းစုကြလက်မခံသူအကုန်ကဘာလို့ ਆ မှမသိဖြစ်သွားတာပေါ့အဲ့ဒါလည်းကျွန်တော်တို့အတွက်အကြီးမားဆုံးဟိုကထိုးနှက်ခံဖြစ်သွားတာဖြစ်သွားတဲ့ခါကျတော့ဒီလူတွေအထွေထွေရှိနေပြီအမ်းကြီးတွေဆုံးလုပ်ခဲ့တယ်နင့်နာခံခဲ့တယ်သူတို့ကလွတ်တော်တွေမှာသွားပြီးဥပဒေပြမှုတွေလောက်ရတော့မယ့်အချိန်လောက်ရတော့မယ့်အရွယ်ဗျာအလားဒီအပေါင်းဆုံးဟိုလူဘဝမှာအင်အားအခွန်အားတွေအပြည့်ညံအားတွေပြည့်စုံကြည့်ပြီးသူတို့အချင်းကြီးဖြစ်သွားတယ်အခုတော့ကိုကိုကြီးတယောက်ပဲပါတီထောက်ပြီးထွက်လာတယ်အဲ့ဒါမြစ်ကိုနိုင်တော့သွားတောက်ခံရမှာသွားအားပေးရမှာဘာဖြစ်လို့ကိုကိုကြီးတို့ပါတီကိုအားပေးတယ်ဆိုတော့ပြည်ကြီးကျွန်တော်ကြားသေးတယ်ကျွန်တော်တို့ကတော့တောက်ခံတယ်အားပေးမှာဟဲ့လားကျွန်တော်တို့ရှင်လေးလုံးနဲ့ကျွန်တော်မလုံနိုင်လုံနိုင်လေအားပေးရမယ်သွားတောက်ခံရမယ်တကူရဲ့အနာကကိုယ့်ရဲ့ပြောလင်းချက်တဲ့
ဒီနေရာမှာကျွန်တော်ကုမိုးဒီစုံကိုဒါဆိုရင်မေးချင်ပါလေပြောရမယ်ဆိုရင် NLD ပါတီကလည်း88ထဲကနေထွက်လာတယ် NLD မျိုးနယ်အစင်းစင်းနေမှာဆိုလည်းတပိတ်ခေါင်းဆောင်တွေကနေပြီးတော့မျိုးနယ်ခေါင်းဆောင်တွေတိုင်းခေါင်းဆောင်တွေဖြစ်လာတယ်သူတို့ဟာလည်း88အင်အားစုပါလို့ပြောနေတာရှိပါလေကုမိုးဒီကရော NLD ပါတီနဲ့ပတ်သက်လို့88အင်အားစုအနေနဲ့လက်ခံပါလား
ချက်တယ်ဗျလက်ခံဖို့တော်တော်ကြက်တယ်တို့လုံးတော့လုံးခက်ကြတယ်ခြေလေးလုံးရောက်စောင့်အကဏ္ဍမှာကျွန်တော်တို့ကဟိုသူတို့ပါတီအဲ့ကိုရောက်သွားတယ်လေကျွန်တော်တို့ဒီဘက်ကတောင်းတာထောက်ထားမှုမြို့သားရေလှူရှာမှုပိုင်းမှာရပ်တည်နေခဲ့ကြတယ်ဒီလိုမှ88အတွင်းမှာပါလို့ပဲမယ် initiative role ပါလို့ကျွန်တော်ပြောစရာရှိ initiative ဥဆောင်စတင်ဥဆောင်လေကြတယ်အဲအခန်းကဏ္ဍသမိုင်းပြေသမိုင်းအချက်တွေပို့ပြီးတော့ကတ်လို့ရတယ်အဲ့တော့စဉ်းစားကြည့်လို့ဗျာအခုပြည်သူလူထုကတောင်းစားစုကြည့်မရှိတော့ဘူးဘာတို့ပြောလဲအများလူကကိုစဉ်းစားကြည့်ဒီ88အင်အားစုတွေပဲသူတို့ပြောနေတာပဲပြုံးနေတာပဲကျွန်တော်တို့ဒီဘက်ထွက်လာကြတယ်လက်စားထဲရောက်တော့ကျွန်တော်တို့88 80 90အစိတ်ကလေးတွေကိုသူတို့များကခေါင်းဆောင်မှုနဲ့တခြားနဲ့ကျွန်တော်မှမဟုတ်ဘူးအားလုံးဒီသူတွေပြည့်ခဲ့ကျွန်တော်တို့စပေါင်းသူတွေအပြင်းအမှုတွေဥပထားတွေတွဲပဲတွင်းမှုတွေဆိုရင်ကျွန်တော်ရှာဦးပဲကြတယ်အင်းဒီခုနကမြင်တော့ပါခဲ့ကြတာကျွန်တော်လေးစားတယ်သူတို့ရဲ့ရှိသေးလို့ပေါ့contribution တွေအတွက်ခံစားချက်တွေပါပဲ။ဒါပေမဲ့သူတို့က policy making မှာသူတို့မနေခဲ့ဘူး။ policy making မှာ drawn sensitivity ကထုတ်ပဲ။ ၈၈တွေကကိုယ့်ကို policy လောက်လာ၊ကိုယ့်ကို debate လောက်။ democracy ကိုကျင့်သုံးလာတဲ့အင်အားစု။ဒါကြောင့်သူတို့မှာ value ရှိတယ်၊သူတို့မှာ leadership ရှိတယ်။အခြေအနေ
ကျွန်တော်နောက်ဆုံးအဂျန်နာလေးတစ်ခုမေးချင်ပါတယ်အဓိကတော့88ရဲ့တဘောတဘာဝပေါ့နော်အဲ့တော့ကျွန်တော်နောက်ဆုံးကုဆောင်မင်းကိုအရင်မေးချင်ပါတယ်ခင်ဗျာဆို88ရဲ့စိတ်ကူးစိတ်တန်းဖြစ်ချင်တဲ့ဟာမျိုးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘယ်လိုပုံဖော်ချင်တာလဲ
အဓိကတော့မြန်မာနိုင်ငံမှာကဒီတိုင်းရင်းသားတွေနဲ့စုပေါင်းဖွဲ့စည်းထားတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဖြစ်စီချင်တဲ့ပုံစံကဒီမျိုးကစီရဲ့လူ့ကိုယ်ရေးစစ်မှန်တဲ့ဖယ်လေရပေါ့ကျွန်တော်အားအဲ့စနစ်ကိုသွားချင်တယ်ဒီဝါရီကတော့သကလုံးပြည်ကြပြောင်းနေတာအရှိစီပေါ်ပါတာပေါ့ဗျာ။အခုတည်းကအစိုးရကတော့သူ့ရဲ့စီဝါရီစနစ်ကိုကြည့်ကြည့်ကြ။မပြောဘူး။ဟိုဒီကစီဝါရီရတာဆိုတော့လုံးချတာလည်းအများကြီးရှိတယ်။ဘလို့ကျေချင်းပြီးတော့ဟိုကမိုးကြီးပြောရတဲ့လိုနိုင်ငံရေးကိုလည်းအမေရိကလည်းဝန်ကြီးချုပ်ပြီးတော့လုံးချတဲ့လိုစီဝါရီကိုလည်းစစ်တပ်ကလုံးကြီးအုပ်ပြီးတော့လုံးချတယ်။အဲ့ဒီအနေထားကိုကျွန်တော်ဇွန်ဇန်ချင်းနဲ့အဲ့ဒီအင်ဒရာကိုဒွန်ဇန်ကနိုင်ငံရေးပုံစံစီးပွားရေးပုံစံတစ်ခုကိုကျွန်တော်ဖြစ်စီချင်တဲ့ဆန္ဒကျွန်တော်မှရှိပါ
ဟုတ်ကဲ့ကုဇော်မီကျေးဇူးပါကျွန်တော်ကိုမိုးသီးစုံနဲ့အဲနောက်ဆုံးမိကျမလေး88ကနေပြီးတော့မျှော်လင့်ခဲ့ကြတဲ့စိတ်ကူးစိတ်တန်းတန်းကြီးကိုဘလို့ပုံဖော်ကြရလဲကိုမိုးသီးစုံရဲ့အမြင်သိကြပါလိမ့်ခင
်ဗျဟိုကျွန်တော်တို့တန်းကြီးကိုကြည့်ကြခံရတဲ့နိုင်ငံတော်ကြီးတရားပြည်ကျွန်တော်တိောက်ချင်တယ်အဲ့ဒီနိုင်ငံမှာနေတိုင်းလူ့ကိုရေးအလားကျွန်တော်တို့မိသားစုတရားမျှတရေးတဲ့အကုန်ရှိတဲ့နိုင်ငံတော်ကြီးကိုကျွန်တော်တို့တိောက်ချင်တယ်
အဲ့ဒါကျွန်တော်တို့ရဲ့အချီးမဆုံးအိမ်မက်ပဲအချီးမဆုံးမျှော်လင့်ချက်ပဲ88လှုပ်ရှားမှုနဲ့ယနေ့နိုင်ငံရေးအခြေအနေသုံးသပ်ချက်88မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ကိုမိုးသီးစွန်ကုဇော်မင်းတို့ရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညဦးပါ
စနေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီနေ့ဟာမြန်မာနိုင်ငံတဝမ်းမှာတပါတီအာဏာရှင်အစိုးရကိုစန့်ကျင်ပြီးတော့ရှင်လေးလုံးလူလူအုံကြွမှုကြီးဖြစ်ခဲ့တဲ့32နှစ်မြောက်အနေဖြစ်ပါတယ်။ရှင်လေးလုံးရေးတော်ဘုံဟာပြည်သူလူထုတရားလုံးနဲ့ဆိုင်တဲ့ရေးတော်ဘုံကြီးဖြစ်တဲ့အတွက်ဒီနေ့မှာအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တဦးတယောက်ကဥဆောင်တော်မျိုးမဟုတ်ဘဲလူထုတရားလုံးပါဝင်ပြီးတော့အထိမ်းအမှတ်အခမ်းအနားတွေကျင်းပကြတယ်လို့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်သူကိုချင်မီကဗီဒီယိုကိုပြောပါတယ်။လောကရဲ့32နှစ်1988ခုနှစ်ဩဂတ်လ10ရက်နေ့ကနိုင်ငံတော်လူထုတရားလုံးလမ်းတွေပေါ်ထွက်လာပြီးတော့အမဆိုရှယ်လစ်လမ်းငယ်ပါတီဥဆောင်တဲ့အစိုးရနှုတ်ထွက်ပေးဖို့နဲ့ပါတီစုံဒီမိုကရေစီစနစ်ဖော်ဆောင်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါမှမဟုတ်အဲ့ဒီအချိန်ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုချက်ကိုလည်းရောတဲ့အစားဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဥဆောင်တဲ့အစိုးရကစစ်တပ်ကိုတုံးပြီးဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေခဲ့ပါတယ်။ဒီကြောင်ထဲမှာပဲចောင်းသားတွေဥဆောင်တဲ့ဆန္ဒပြတဲ့သူတွေဟာနောက်ဆုံးမသွားပဲဆက်ပြီးတော့ဆန္ဒပြခဲ့တာကြောင့်နိုင်ငံတော်အစိုးရအုပ်ချုပ်ရေးရန်တရားတွေရပ်ဆိုင်းသွားတဲ့အခြေအနေအထိရောက်ခဲ့ပါတယ်ခင်ဗျာရုရှားတရုတ်နဲ့အီရန်နိုင်ငံတွေဟာလာမယ့်အမေရိကန်သမားရွေးကောက်ပွဲမှာသူတို့သဘောကျတဲ့သူအနိုင်ရအောင်အမေရိကန်ပြည်သူတွေကမဲပေးနိုင်မှုမျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်တာတွေကိုတက်တက်ကြွကြွလှုပ်ဆောင်လာနေတယ်လို့အမေရိကန်အစိုးရရဲ့ထိပ်တန်းတမ်းပြန်ထောက်လှမ်းရေးတာဝန်ရှိသူတို့ကအထူးသတိပေးလိုက်ပါတယ်အမေရိကန်မှာသဘောထားကွဲတာတွေပိုဖြစ်ပြီးအမေရိကန်ပြည်သူတွေအနေနဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုတွေထိခိုက်ကြဆက်လာအောင်လုပ်ဖို့အတွက်အဲ့ဒီသုံးနိုင်ငံလုံးကမျှော်လင့်နေကြတယ်လို့ထောက်လိုင်းရေးသတင်းတွေကညွှန်ပြနေကြောင်းမြို့သားတံမြန်ထောက်လိုင်းရေးနဲ့လုံခြုံရေးဌာနညွှန်ကြားရေးမှူးဝီလျံအေဗာနီနာကပြောလိုက်ပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူ 19.3 သန်းကျော်နဲ့သေဆုံးသူ 9,200 ကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။မြန်မာအိန္ဒိယအိန္ဒိယနိုင်ငံမှာ24နာရီအတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူ933ဦးအပါအဝင်နောက်ထပ်ရောဂါကူးစက်သူ6100ကျော်ရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 2.3 သန်းနီးပါးရှိသွားခဲ့ပြီဖြစ်ပါတယ်။လွန်ခဲ့တဲ့ရက်30အတွင်းသေဆုံးသူ1000ကျော်အပါအဝင်စုစုပေါင်းသေဆုံးသူ 42000 ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ COVID-19 ရောဂါနောက်ထပ်ကူးစက်သူ466ဦးရှိခဲ့ပြီးတော့သေဆုံးသူလည်း12ယောက်ထပ်တိုးခဲ့ပါတယ်။မယ်ဘုန်းမြို့ကတော့ခုချိန်ထိအသွားအလာတွေပြည်ပင်ကန့်သတ်ထားသလိုညမထွက်အမိန့်ကထုတ်ပြန်ထားပါတယ်ခင်ဗျာ။စနေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရဗီမာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုတော့လက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ VOE စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဆရာရှင်လေးအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.